Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ဆင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်မတ်လ10ရက်တောက်ကြညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းဒိုမီတာ1925 32နဲ့ဖိုင်လက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တောက်ကြညရဲ့အစီအစဉ်မှုကကျွန်မစုမော်ပါရှင်။
ကျွန်တော်အောင်လင်းဟုကဒီညနားပြန်မဲ့ဒီနေ့မှာတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့မဲဆွယ်စည်းရုံးရေးမှူးကပေါ်မနာဖို့ကိုခေါ်ဆောင်မှုအနာရေးလုပ်ငန်းတွေမှာမမမကန်လုံးမှုတွေနဲ့1049လာစင်ကြက်ချလိုက်ပါရဲ့တောင်ကိုရီးယားမှာဆူရပေါ့ဝင်နေပြောင်းလဲလို့ရမှာပြန်လဲပေါင်းစည်းရုံးဝင်ကြီးကိုလည်းသမ္မတကအသိခံလိုက်ပါရဲ့ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုတော့မဆုမြတ်မွန်နဲ့တူကြီးညာပြီးတော့မှာပါ
ဟုတ်ကဲ့ပါရှင်တောက်ကြညရဲ့ထိတ်တန့်ရောက်သတင်းလွှာတွေကတော့ဒီကနေ့ကြားရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့မှာမြန်မာအမျိုးသမီးရဲ့လှုပ်ရှားသူတွေဘက်ကမြန်မာနိုင်ငံမှာအမျိုးသမီးတွေအတွက်တရားမျှတမှုရရှိရေးအားနည်းနေတော့မယ်ဆိုပြီးထောက်ပြပြောဆိုလိုက်ကြပါတယ
်အမျိုးသမီးတွေကြမ်းဖက်မခံဘူးအမျိုးသမီးတွေဘဝလုံးကျုံမှုရှိဖို့အလောက်ကိုင်းဖွင့်လန်းနေရဖို့အဲ့ဒါကြီးတော့ကျမတို့ဝဲဝိုင်းကြည့်ရင်လည်းစဉ်းစားတစ်ခါပါ
ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်နောက်ကရပီနယ်လိုက်ကော်မြို့မှာဗိုလ်ချုပ်ကျေးရွာစိုက်ထူမှုအငင်းပွားမှုတွေကိုပြည်ထောင်စုအစိုးရကကူညီဖြေရှင်းပေးဖို့သမရထံကိုကရင်နီပြည်လူငယ်တွေကအိတ်ဖွင့်ပေးစာဒီကနေ့ပေးပို့လိုက်ပါတယ်ထိုင်းနိုင်ငံမဲဆိုင်ကတက်လွန်းကူထဲမှာပိတ်မိနေတဲ့တောဝက်ဘောလုံးအသင်းနဲ့ပတ်သက်ပြီးတော့ဖြစ်ရမှန်ဇလန်းကိုရုပ်ရှင်အဖြစ်ရိုက်ကူးဖို့အမေရိကန်ပြည်ထောင်စု Netflix အဖွဲ့ကိုထိုင်းအစိုးရကမူပိုင်ခွင့်ရိုက်ကူးခွင့်ပေးလိုက်ပါတယ်ရေလုံငန်းအသက်မွေးကြတဲ့ရန်ကုန်တိုင်းနဲ့ AR တိုင်းတွေမှာတော့ Fiber လေးတွေကိုအသုံးများလာကြနေပြီဖြစ်ပါတယ်။နောက်အပတ်စဉ်ထုတ်လွှင့်ပေးနေကြခန္ဓာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့မဲဆွယ်စည်းရုံးရေးမှူးဟောင်းပေါ်မနာဖော့ကိုခွန်ရှာမှုဗဏ္ဍာရေးလုပ်ငန်းတွေမှာမမှန်မကန်လုပ်မှုတွေနဲ့1049လစီရင်ချက်ချလိုက်ပါတယ်။ဆိုရရှင်တွေကတော့နှိရှိထောင်နှံပြစ်ပေးဖို့လျှောက်လဲထားတာပါ။ကျူးလွန်ခဲ့မှုတွေနဲ့ပတ်သက်လို့မနေ့ကတရားခွင်မှာတောင်းပန်တာမရှိခဲ့ပဲသူ့အတွက်ဂုဏ်သိက္ခာထိခဲ့ပြီးအရှက်တကွက်ဖြစ်ခဲ့ရတဲ့အကြောင်းတရားသူ TSLS ကိုပြောဆိုခဲ့ပါတယ်ရုရှားဆိုတဲ့လူလားသူယူကရိန်းသမ္မတဟောင်းပီတာယန်နူကိုဗစ်အတွက်အကျိုးဆောင်ပေးရကဒေါ်လာတန်းနဲ့ချီဝင်ငွေရခဲ့တာတွေကိုဖုံးကွယ်ထားခဲ့တဲ့အတွက်ခွန်ရှောင်မှုနဲ့အရေးယူခံခဲ့ရပါသူ့ရဲ့အင်ဂျီအင်ကောင်းတွေနဲ့တံမိုးကြီးအဝတ်စားတွေပါဝင်ထက်တန်းကြီးကနေထိုင်နေအောင်ဗဂျီးနီးယားပြည်နယ်ကဗန်ဒီမာငွေချေးရမှာလဲလိန်လေပြောဆိုခဲ့ပါတယ်သူရဲ့ကျူးဆောင်ရှင်ကတော့စင်ချက်ပေါ်သုံးပြရမှတ်ချက်ပြီးပြောသားမျိုးမရှိပေမဲ့2016အမေရိကန်သမ္မတရွေးကောက်ပွဲကိုကျောင်းဝင်ဆွဖက်ခဲ့တဲ့ရုရှားနိုင်ငံနဲ့သမ္မတထရန့်ရဲ့စီရင်အဖွဲ့တို့ကြားဆက်နွယ်မှုရှိမရှိအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာနဲ့အဖွဲ့ရဲ့စုံစမ်းမှုတွေမှာသူ့မှုတွေပါဝင်ပတ်သက်တဲ့ထောက်ထားမှုရှိတာထင်ရှားနေတယ်လို့ပြောဆိုခဲ့တာပါ1004နှစ်နီးပါးပြည်ထောင်ပြည်မနာဖို့ကိုတရားသူကြီးကဒေါ်လာ5000တန်တက်ခဲ့ပါတယ်ကုန်မှုဖြင့်မနာဖော်တက်တေကိုနှောက်ယှက်မှုပူပေါင်းကြံစည်မှုတွေနဲ့လည်းပြည်အောင်စုတရားရုံးနောက်တစ်ခုမှာတရားမှုရင်ဆိုင်နေရပြီးရှေ့သတင်းပတ်ထဲမှာစီရင်ချက်ချမှာလည်းဖြစ်ပါတယ်
ကျူးဆန့်ကျင်အပါအဝင်အမုန်းပွားမှုကိုနဲ့မတူသူတွေအပေါ်တိမခံနိုင်မှုအားလုံးကိုဝေဖန်ပြစ်တင်တဲ့ဆုံးဖြတ်ချက်ကိုအမေရိကန်လွှတ်တော်အမတ်တွေတညီတညွတ်ထဲသဘောတူခဲ့ကြပါတယ်။အစ္စရေးပေါ်ထားတဲ့မူဝါဒအပေါ်မွတ်စလင်အောက်လွှတ်တော်အမတ်တယောက်ကဝေဖန်ပြောကြားခဲ့ပြီးတဲ့နောက်လွှတ်တော်မှအခြေတင်ဆွေးနွေးခဲ့ကြပြီးခုလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်။အမေရိကန်ထဲမှာအစ္စရေးအတွက်စီးရုံးလှုပ်ရှားနေကြသူတွေဟာတခြားနိုင်ငံအတွက်တစ္ဆာခံအားပေးသူတွေဖြစ်တယ်လို့လွှတ်တော်အမတ်အီဟန်အိုမာကပြောကြားခဲ့တာပါ။ဒီပြောကြားမှုဟာကျူးဆန့်ကျင်တဲ့အမြင်နဲ့ပြောတာလို့လွှတ်တော်အမတ်တော်တော်များများကပြောကြားခဲ့ကြပါပြီ။ဂျာတာဘီနီကဆုံးဖြတ်ချက်ထဲမှာတော့လွှတ်တော်အမတ်အိုမာကိုနာမည်တက်ထောက်ပြတာမျိုးမပါပါဘူး။အမေရိကန်ရဲ့တံပိုးထားမှုတွေ၊ရည်မှန်းချက်တွေကိုစန့်ကျင်ပြီးသီးမခံနိုင်တဲ့အမုန်းပွားထုတ်ဖော်ပြောဆိုမှုတွေကိုအပြစ်တင်တယ်လို့တော့ဖော်ပြထားပါရယ်။အခုလွှတ်တော်မှာဆုံးဖြတ်ခဲ့တဲ့ဆုံးဖြတ်ချက်ကဂျူးဆန့်ကျင်ရေးကိစ္စကိုအထူးကမရည်ရွယ်တော့ပဲအစ္စလမ်ဘာသာအပေါ်မကြိုက်သူတွေ၊တခြားလူနည်းစုတွေအပေါ်စန့်ကျင်မှုအပါအဝင်ကိုနဲ့မတူသူမှန်သမျှအပေါ်သီးမခံနိုင်မှုတွေကိုဝေဖန်တဲ့ရေပူရဆောင်ရွက်ချက်မှုမျိုးဖြစ်သွားတယ်လို့ Republican အမတ်တော်တော်များများနဲ့ Democrat အမတ်တချို့ကစောတကတက်ခဲ့ကြပါတယ်
ဒီနိုင်ငံကဆက်သွယ်ရေးလုပ်ငန်းကြီးတစ်ခုဖြစ်တဲ့ Huawei ကုမ္ပဏီနဲ့ American ကြားတရားတော်ပုံဖြစ်နေချိန်မှာပဲပြည်ပကတရုတ်စီးပွားရေးလုပ်ငန်းတွေနဲ့နိုင်ငံသားတွေကိုအကာအကွယ်ပေးဖို့နီလန်ပေါင်းစုံနဲ့ကြိုးပမ်းသွားမယ်အကြောင်းတရုတ်နိုင်ငံကြားရေးဝန်ကြီးကဒီနေ့ပဲပြောဆိုလိုက်ပါတယ်တရုတ်ကုမ္ပဏီတွေနဲ့လူပုဂ္ဂိုလ်တွေပေါ်မကြသေးရင်ကပဲဥပဒေကြောင်းရအရေးယူတဲ့လုပ်ရက်တွေဟာနိုင်ငံရေးရွေချင်းနဲ့ဖိအားပေးရတာဖြစ်တဲ့အကြောင်းလဲနိုင်ငံကြားရေးဝန်ကြီးဝန်ကြီးက တင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ကြပါ။အမေရိကန်ကရာဇဝတ်ကြောင်းနဲ့လူရှိနေတဲ့ Huawei ကုမ္ပဏီဘဏ္ဍာရေးဆိုင်ရာအမှုဆောင်ရရှိကိုကနေဒါနိုင်ငံမှာဖမ်းဆီးထားတဲ့ကိစ္စ၊ကုမ္ပဏီပေါ်ကန့်သက်တဲ့ဥပဒေတွေပြဋ္ဌာန်းထားတဲ့အတွက်အမေရိကန်အစိုးရကိုတရားစွဲလိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတရားစွဲရတဲ့ရည်တည်ချက်ကိုမင်းမြန်ရမှာနိုင်ငံခြားရေးဝန်ကြီးကတုံ့ပြန်ပြောဆိုလိုက်ကြလည်းဖြစ်ပါတယ်။အမေရိကန်ကိုလွှတ်ပြောင်းပေးခံမဲ့ချင်းနေတဲ့ရင်ဆိုင်နေရတဲ့ Huawei ကုမ္ပဏီအမှုဆောင်ရရှိကိုပြန်လွှတ်ပေးဖို့လည်းတရားစွဲရကတောင်းဆိုထားတာပါ။တရားစွဲရဘက်ကဘလို့တုံ့ပြန်မလဲဆိုတာကိုနိုင်ငံခြားရေးဝန်ကြီးကသိရှိချင်မပြောရင်လည်းကနေဒါတန်တမန်ဟောင်းတယောက်နဲ့စီးပွားရေးသမားတယောက်ကိုတရုတ်နိုင်ငံကဖမ်းဆီးထားတဲ့အတွက်ကနေဒါနိုင်ငံကိုဖိအားပေးဖို့ကြိုးပမ်းတဲ့လောရဖြစ်နေတယ်အများကယူဆထားပါတယ်။ကနေဒါနိုင်ငံကစီထွက်သီးနှံပေါ်တင်းတင်းကြပ်ကြပ်စစ်ဆေးမှုတွေနဲ့တင်ပို့မှုတွေကိုလည်းတရုတ်နိုင်ငံကရှော့ချထားတာပါ။ Huawei ကုမ္ပဏီကတော့ပြီးခဲ့တဲ့နှစ်မှာပဲသမ္မတ Trump ကလက်မှတ်ရေးထိုးတည်ပြုထားတဲ့ဥပဒေမှာအမေရိကန်စိုးရအေဂျင်စီနဲ့ contract လုပ်ငန်းတွေအနေနဲ့တရုတ်ကုမ္ပဏီတွေဖြစ်တဲ့ Huawei နဲ့ ZTE ကုမ္ပဏီတွေထံကနေပစ္စည်းတွေဝန်ဆောင်မှုနဲ့ဝယ်ယူသုံးစွဲမှုကိုတားမြစ်ထားတာအမေရိကန်ခြေခံဥပဒေပါအခွင့်အရေးတွေကိုချုပ်ပေါက်ရောက်တယ်ဆိုပြီးတရားစွဲဆိုလိုက်တဲ့အကြောင်းမနေ့ကပဲကြေညာထားပါတယ်
။အပြည့်ပြည့်ဆိုင်ရာအာကာသစခန်းကိုတွားရောက်ခဲ့တဲ့ SpaceX Company ရဲ့ Dragon အာကာသယာဉ်ငယ်လေးကမ္ဘာမြေကိုပြန်လည်ရောက်ရှိလာပါပြီ။အမေရိကန်စံတော်ချိန်တောက်ကြနေ့ဂူပီမကြာခင်အာကာသစခန်းကနေပြန်လည်ထွက်ခွာလာတဲ့ Dragon အာကာသယာဉ်ငယ်ဟာ Florida ပြည်နယ်ကမ်းလွန် Atlantic သမုဒ္ဒရာထဲကိုတောက်ကြနေ့မနေ့ပိုင်းမှာပဲပြန်ကျလာခဲ့တာပါ။လေဒီလေးခုနဲ့ကမ္ဘာလေထုတွေပြန်ဆင်းလာတဲ့အာကာသယာဉ်ငယ်သမုဒ္ဒရာထဲအောင်အောင်မြင်မြင်ကျသွားချိန်မှာတော့ NASA မြေပြင်ထိမ့်သိရေးစခန်းကသိပ္ပံပညာရှင်တွေအောင်ပွဲခံအော်ဟစ်ခဲ့ကြပါတယ်။ကမ္ဘာပတ်လမ်းကြောင်းထဲမှာလက်ပတ်နေတဲ့အာကာသစခန်းအတွက်ရှိတ်ခါနဲ့ဆက်ကရိယာတွေတည်ဆောင်ပေးပို့ခဲ့တဲ့အာကာသယာဉ်ငယ်ဟာအာကာသစခန်းနဲ့ချိတ်ဆက်ပြီး9ရက်လောက်နေခဲ့ပါတယ်။ဒီကာလအတွင်းအာကာသယာဉ်မှုတွေကယာဉ်ငယ်အတွင်းပိုင်းကိုဝင်ရောက်စစ်ဆေးခဲ့ကြပါတယ်။ Dragon အာကာသယာဉ်ငယ်ပေါ်မှာလူမပါပေမဲ့ Ripley လို့နာမည်ပေးထားတဲ့လူရုပ်ပါသွားပြီးအရုပ်ကရင်းထဲမှာလူသားပါသွားခဲ့ရင်ဘလို့ဖြစ်မလဲဆိုတာကိုသိနိုင်ဖို့ sensory နဲ့တောက်လျှောက်တိုင်းတာအချက်လက်တွေကိုမှတ်သားပေးပါတယ်။ American အစိုးရကအာကာသယာဉ်လွှတ်တင်တဲ့အစီအစဉ်ကိုလွန်ခဲ့တဲ့၈နှစ်ကအဆုံးသတ်ခဲ့ပြီးတဲ့နောက်ပိုင်း Dragon ဟာပုဂ္ဂလိကကုမ္ပဏီကစီးပွားဖြစ်တည်ဆောက်လွှတ်တင်ခဲ့တဲ့ပထမဆုံးအာကာသယာဉ်ဖြစ်ပါတယ်။အာကာသယာဉ်လွှတ်တင်တဲ့အစီအစဉ်ဆုံးသတ်ခဲ့တာကြောင့်အပြည်ပြည်ဆိုင်ရာအာကာသစခန်းပေါ်ကအာကာသယာဉ်မှုတွေအတွက်ထောက်ပို့ရေးပစ္စည်းတွေပေးဖို့ရုရှားကိုအားကိုးခဲ့ရတာပါ။ American မြေပေါ်ကနေအာကာသယာဉ်မှုတွေကိုအာကာသနဲ့လွှတ်တင်နိုင်မဲ့အာကာသယာဉ်ငယ်တည်ဆောက်ဖို့အတွက် NASA က SpaceX နဲ့ Boeing ကုမ္ပဏီတွေကိုဒေါ်လာတန်းနဲ့ချီပေးထားတာဖြစ်ပါတယ
်။ View American Tan ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 1953တုံညလိုင်းဒိုမီတာ25 kHz 1783တုံညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးပါခင်ဗျာ
။ View American သံမြန်မာပိုင်းစီစဉ်ရဲ့တောက်ချာနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တောင်ကိုရီးယားမှာဆူရဖော်လင်အကြီးအကျယ်ပြောင်းလဲလုပ်မဲ့စီစဉ်တစိပ်ပိုင်းဖြစ်ပြန်လည်ပေါင်းစည်းဝင်ကြီးကိုဒီနေ့ပဲသမ္မတမွန်ဂျေအင်ကအစ်စ်ပြောင်းလဲခံရလိုက်ပါတယ်။ပြန်လည်ပေါင်းစည်းဝင်ကြီးချွန်မြုံကုံနေရာမှာကိုရီးယားမျိုးစားပြန်လည်ပေါင်းစည်းဌာနရဲ့အကြီးအကဲအသက်55နှစ်အရွယ်ကင်ယုံချွန်နဲ့အစားထိုးဖို့သမ္မတရဲ့ဆုပြုချက်ကိုတော့လွှတ်တော်ကကြားနာစစ်ဆေးအတည်ပြုပေးရမှာပါ။ယင်းချင်းပူပေါင်းဆောင်ရွက်မှုနဲ့အတူကိုရီးယားကျွမ်းဆွယ်စစ်ထူထောင်လို့တဲ့သမ္မတရဲ့ညွန်မှန်းချက်တွေကိုထိထိရရအကောင့်ထဲပုံနေမဲ့သူပေါင်းစည်းဝင်ကြီးဌာနကိုအတိတ်ဆောင်မရှိဥဆောင်ပြီးကိုရီးယားနှစ်ပြည်တော်ကြားသဘောတူညီချက်တွေကိုမြန်မြန်ဆန်ဆန်ရအောင်ဆောင်ရွက်နိုင်မဲ့သူဖြစ်ကြောင်းလည်းသမ္မတရဲ့ပြောပွဲကသတင်းစာရှင်းလင်းပွဲမှာပြောဆိုထားပါရဲ့။တကူရီးယားသမ္မတကတော့သိပ္ပံနဲ့နည်းပညာဝန်ကြီးဌာန၊ယဉ်ကျေးမှုဝန်ကြီးဌာန၊အာခစားနဲ့ခီးသွွားလုပ်ငန်းဝန်ကြီးဌာန၊အသေးစားနဲ့အလတ်စားလုပ်ငန်းဝန်ကြီးဌာန၊ပြည်ရေးဝန်ကြီးဌာန၊ကုန်လတ်တည်ယူပို့ဆောင်ရေးဝန်ကြီးဌာနနဲ့ငါးဖက်လုပ်ငန်းဝန်ကြီးဌာနဝန်ကြီးတွေကိုလည်းပြောင်းလဲခန့်အပ်ခဲ့တာဖြစ်ပါတယ်
။ဗင်နီဇွဲလားနိုင်ငံတော်အမှဒီကနေ့တောက်ကြနေ့အစောပိုင်းအထိလျှက်စစ်တားတွေပြတ်တောက်နေပါတယ်။ပုံမှန်မီးပြက်လေမရှိတဲ့ကာရာကတ်စ်မြို့တော်အပါအဝင်နိုင်ငံရဲ့ပြည်နယ်23ခုလုံးနီးပါးမှာလျှက်စစ်တားတွေပြတ်နေပါတယ်။ရုံစင်းရုံတက်ချိန်မြို့တော်မှာမီးပြက်နေတာကြောင့်ယထာပြေးဆွဲမှုတွေကိုရပ်ထားတယ်လို့လမ်းတွေပေါ်မှာဘတ်စကားတွေသိမ်းမရှိတဲ့အတွက်လူအများအများဟာလိုရာခီးရောက်ဖို့နိုင်နေချီချေချင်းချက်သွားကြရပါတယ်။နိုင်ငံရဲ့အကြီးဆုံးရေအားလျှက်စစ်ဆက်ယုံဖြည့်ဆည်းခံရတယ်လို့တာဝန်ရှိသူတွေကပြောပေမဲ့ဗာတက်တဲ့အထောက်အထားမှမပြခဲ့ပါဘူး။လျှက်စစ်မီးစစ်ပွဲဖြစ်အောင်အမေရိကန်ပြည်ထောင်စုရဲ့ညွှန်ကြားချက်ကြောင့်အခုလိုမီးတွေပြက်နေတာလို့သမ္မတနီကိုလတ်စ်မာဒူရိုကလည်းအပြစ်တင်ပါတယ်။တချိန်တည်းမှာပဲဗင်နီဇွဲလားနိုင်ငံရဲ့အခြေအနေဟာကြုံမှုသမျှတွေမှအရှုပ်ထွေးဆုံးဖြစ်တယ်လို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကပြောကြားလိုက်ပါတယ်။ဗင်နီဇွဲလားရဲ့စီးပွားရေးဟာ အစားအသောက်နဲ့အာဟာရပြည့်စုံတာအလွန်အမင်းငွေကြေးဖောင်းပွားမှုမတည်ငြိမ်တဲ့ငွေကြေးလဲလှယ်မှုလူစွမ်းအားကျဆင်းမှုကုန်ထုတ်လုပ်မှုစွမ်းအားနဲ့ချင်းငွေပြည်တနာစတဲ့ပြည်တနာကြီးတွေအားလုံးရောထွေးနေတယ်လို့ IMF ပြောခွင့်ရ Gary Price ကပြောကြားခဲ့တာပါဒီပြည်တနာတွေကိုဖြည့်ဆင်းနိုင်ဖို့ခိုင်မာတဲ့အစီအစဉ်လိုအပ်တယ်လို့နိုင်ငံတကာရဲ့အကြေကြေပြန့်ပြန့်ထောက်ခံမှုလိုတယ်လို့လည်းသူကပြောပါတယ်လူတိုင်းအတိအမှတ်ပြုတဲ့တရားဝင်အစိုးရကတောင်းဆိုတာနဲ့ငွေကြေးကူညီထောက်ပံ့မှုတွေချက်ချင်းပေးကြမှာဖြစ်တယ်လို့ IMF ကြီးအကဲ Christine Lagarde ကလည်း Economist Radio နဲ့မေးမြန်းကမ်းမှာပြောကြားခဲ့ပါတယ်
ဒီနေ့ကြောက်တဲ့ကြည်ဆန်အမျိုးသမီးများနဲ့ထိမှန်ဖြစ်မြန်မာနိုင်ငံအပါဝင်ကမ္ဘာတစ်ဝှမ်းမှာအမျိုးသမီးခွင့်ရရှိဖို့နဲ့အကောက်အွယ်ပေးတောင်းဆိုလိုက်ကြပါရစေ။ဒီပြည်တော်နဲ့ရန်ကုန်ပါဝင်မြန်မာနိုင်ငံကမြို့တော်များမှာအစိုးရကစီရင်ချင်ပါတဲ့ခန္ဓာတွေမှာတော့အမျိုးသမီးတွေခွင့်ရနဲ့ဆွေးနွေးမြင့်တင်ရေးဟောပြောမှုတွေပြိုင်ပွဲခန္ဓာတွေလည်းပါဝင်ပါရစေ။အမျိုးသမီးခွင့်ရလှုပ်ရှားသူတွေကတော့မြန်မာနိုင်ငံမှာအမျိုးသမီးတွေပေါ်အကောက်အွယ်တွေအားနည်းနေတာတွေထူးသဖြင့်လက်နက်ကန်ပြုခွက်တွေဖြစ်ပေါ်နေတဲ့ဒေသတွေမှာအမျိုးသမီးတွေပေါ်ကျန်းမာမှုရင်ဆိုင်နေရတာတွေကိုအလေးထားပြောခဲ့ကြတာပါပြည်ဆိုင်ရာအမျိုးသမီးများနဲ့အထိတ်မှခန္ဓာတွေစီစဉ်ကျင်းပခဲ့တဲ့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကလည်းအမျိုးသမီးတွေအတွက်တရားမျှတမှုရရှိရေးနဲ့ကျူးလွန်သူတွေပြစ်ဒဏ်ကွင်းလွတ်ခွင့်ရနိုင်ရာတွေအဆုံးသတ်ရေးတိုက်တွန်းခဲ့ကြတာပါတယ်အရှေ့တလောနိုင်ငံတွေရဲ့လှုပ်ရှားမှုတွေဖြစ်ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာလည်းထောင်နဲ့ချီအမျိုးသမီးတွေစုဝေးချီတက်ခဲ့ကြပြီးသမ္မတရော်ဒရီဂိုဒူတာရီရဲ့အမျိုးသမီးတွေပေါ်ဆန့်ကျင်တဲ့လောရတီနဲ့ပတ်သက်လို့ကန့်ကွက်ပြောဆိုခဲ့ကြပါတယ်
။အမေရိကန်နိုင်ငံခြားရေးဌာနကပေးအပ်တဲ့အမျိုးသမီးရွေးစွမ်းတက်သည့်ရှင်များစုကိုမြန်မာနိုင်ငံကခေတ်အမျိုးသမီးတယောက်အပါအဝင်ကမ္ဘာတဝန်းကအမျိုးသမီးတွေရရှိကြပါတယ်။ဒီစုတွေကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုနဲ့သမ္မတကတော်မလာနီယာထရမ့်တို့ကပေးအပ်ခဲ့ကြတာပါ။စုရသူအမျိုးသမီးတွေဟာဒုက္ခအခက်အခဲကြီးတွေကိုရဲရဲဝင့်ဝင့်ရင်ဆိုင်ခဲ့သူတွေဖြစ်တယ်လို့ဝန်ကြီးပွန်ပေယိုကပြောကြားခဲ့ပါတယ်။ရွေးစွမ်းတက်သည့်ရှိတဲ့အမျိုးသမီးတွေနေရာတိုင်းမှာရှိကြပေမယ့်အများစုဟာအသိအမှတ်ပြုမခံကြရဘူးလို့လည်းသူကစုပေးပွဲမှာပြောသွားပါတယ်။လူမှုအတိုင်းဝိုင်းမှာအလို့အဆိုးအရာတစ်ခုကရဲစွမ်းတက်သည့်ရှိဖို့ဖြစ်ကြောင်းနဲ့အပြောင်းလဲအကြောင်းပြောသူနဲ့လက်တွေ့လုပ်သူကြားကွာခြားချက်ကရဲရဲမှုဖြစ်တယ်လို့သမ္မတကတော်ကလည်းပြောကြားခဲ့ပါတယ်ရှင်။သောကြောင့်များအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွေဦးနဲ့မဆုမြတ်မွန်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာအမျိုးသမီးတွေတရားမျှတမှုရရှိရေးအတွက်ဖော်ဆောင်မှုကအားနည်းနေတော့မယ်ဆိုတာကိုဒီကနေ့ကြားရောက်တဲ့နိုင်ငံတကာအမျိုးသမီးများနေမှာအမျိုးသမီးရဲ့လှုပ်ရှားသူတွေကအလေးပေးထောက်ပြပြောဆိုခဲ့ကြပါတယ်။အမျိုးသမီးတွေတရားမျှတမှုရရှိရေးနဲ့ပြစ်ဒဏ်ကင်းလွတ်ခွင့်ရတဲ့ရေးဆိုတဲ့ခေါင်းစဉ်နဲ့ဒီကနေ့နိုင်ငံတကာအမျိုးသမီးများနေအထိမ်းအမှတ်ပညာပေးဟောပြောမှုတွေနဲ့လှုပ်ရှားမှုတွေကိုဆောင်ရွက်ခဲ့ကြတဲ့အကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကရန်ကုန်မြို့ကသတင်းပေးပို့ထားပါတယ်။
ဒီကနေ့မန္လာရှိရနေ့မှာကြာရောက်တဲ့နိုင်ငံကမြို့သမီးများနေ့ကို WLB မြို့သမီးများအဖွဲ့ချုပ်မြန်မာနိုင်ငံကဦးဆောင်ပြီးနေရာတော်တော်များများမှာကျင်းပပြုလုပ်တာရှိသလိုအစိုးရလက်အောက်ခံမြို့သမီးအဖွဲ့စည်းတော်တော်များများကလည်းအထိမ်းအမှတ်အခမ်းအနားတွေကျင်းပခဲ့ကြပါတယ်။ဒီနေ့ WLB အဖွဲ့ရဲ့ဆောင်ဘုတ်ကတရားမျှတမှုရရှိရေးနဲ့ပြည်တံကင်းလွတ်ခွင့်ရပ်တန့်ရေးဖြစ်ပြီးအမျိုးသမီးတွေကြံဖက်ခံရတဲ့လိင်မိုင်းဆိုင်စော်ကားတာတွေပပျောက်ဖို့နဲ့အမျိုးသမီးတွေတရားမျှတမှုရရှိဖို့အလေးထားမိမောင်းထိုးပြလိုတာဖြစ်တယ်လို့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကအထွေထွေတွင်မှုမှတ်လွေးပိုးငယ်ကပြောပါတယ
်။မြန်မာနိုင်ငံမှာကအခုချိန်ထိဒီတရားမျှတမှုရရှိရေးအတွက်မပေါ်ဆောင်နိုင်တဲ့ဘယ်ရဲ့ဒေတာနာပဲဖြစ်ဖြစ်တိုင်းအထူးသဖြင့်ဒီတိုင်းသားဒေတာမှာလိမ့်မိုင်းဆိုင်ရာအတက်ဆမှုတွေမရေမှုတွေနဲ့ပတ်သက်ပြီးတော့မှခုချိန်ထိအမှန်တရားရရှိမှုတွေတရားမျှတမှုတွေလောက်ဆောင်မပေါ်ဆောင်နိုင်ဘူးပေါ့နော်ဥပမာအဖြစ်ဒီဆရာမတောင်းဆရာမတယောက်ရဲ့အမှုစာဆိုလို့ရှိရင်ခဏငါသက္ကဘာလုံးကတည်တယ်ပို့ဝင်မယ်လို့အခုချိန်ထိဘယ်လိုပဲဝါကျုံနေစဉ်းစားကြည့်တော့ဘာလုပ်သေးလဲဆိုတဲ့ဟာမျိုးက
မြန်မာနိုင်ငံတနင်္ဂနွေလုံးမှာအမျိုးသမီးတွေလိမ်မဲဆိုင်ရာအကြမ်းဖက်မှုမရေမှုကျူးလွန်ခံရတွေညှိပန်းနှိပ်စက်ခံရတာရဲမှတ်တမ်းရ2016ခုနှစ်မှာ1000ကျော်ရှိပြီး2019ခုနှစ်မှာ1400ကျော်တိရှိရလို့ WLB ဖွဲ့ကပြောပါတယ်။လိမ်မဲဆိုင်ရာအကြမ်းဖက်မှုအများစုကလက်နက်ကင်တိုက်ပွဲတွေဖြစ်ပွားနေတဲ့တိုင်းနာဒေသတွေမှာရှိနေတာဖြစ်ပြီးအဖြစ်ကျူးလွန်သူတွေကလည်းပြစ်ကနေကင်းလွတ်ခွင့်ရနိုင်တော့မယ်လို့ထောက်ပြပါရယ်။ဒါကြောင့်အမျိုးသမီးတွေတရားမျှတမှုရရှိဖို့လိုရလို့မတ်လွေးပုံးငယ်ကပြောပါရယ်
။ဒီလိုကျူးလွန်သူတွေဆက်လက်ပြီးမကျူးလွန်အောင်ဘယ်သူပဲဖြစ်ဖြစ်အရေးယူဆောင်ရွက်မှုကလုပ်နေတယ်လို့ကျွန်တော်ကတော့ယုံကြည်တယ်ပေါ့လေ။အဲ့ဒါကြောင့်မို့ကျွန်တော်တို့အများဆုံးတွေ့ရတာကတော့ဒီတိုင်းသားဒေတာဂျာထုံးကပဋိပက္ခကြားချက်မှာဒီလက်နက်အာဏာရှိတဲ့သူတွေပေါ့နော်လက်နက်ကံတမကောက်အာဏာရှိတဲ့သူတွေကျွလို့လက်ဖြစ်လို့ရှိရင် လို့မှအကောင်တရားမျှတမှုအတွက်ချက်ဖြေရခတ်ပါတယ်
မြန်မာတမန်တော်နဲ့ရခိုင်လက်နက်ကင်ဖွဲ့အေအေတို့ကြားတိုက်ပွဲအတွင်းရခိုင်ပြည်နယ်ကအမျိုးသမီးတနက်မှန်တည်ဆုံခဲ့တာရှိပြီးဒီလိုကိစ္စတွေဟာတရားမျှတမှုကိုပို့ပြီးအလံဝေးစီတယ်လို့လည်းအမျိုးသမီးမျှအဖွဲ့ချုပ်မြန်မာနိုင်ငံကထုတ်ပြန်ထားပါတယ်ဒီနေ့မှာတော့အမျိုးသမီးအဖွဲ့ချုပ်မြန်မာနိုင်ငံကလာရှိုးမြို့မှာတန်းအမျိုးသမီးဖွဲ့စည်းနေပူးပေါင်းပြီးအမျိုးသမီးခွင့်ရတရားမျှတမှုရရှိရေးပညာပေးဟောပြောပွဲတွေပြုလုပ်တယ်လို့ရန်ကုန်မြို့မှာလည်းအမျိုးသမီးချစ်ကြည်ပေါ်လုံးပွဲကြီးကျင်းပပြုလုပ်ကြပါတယ်အလားတူအမျိုးသမီးများနဲ့အထိမ်းအခမ်းအနားတွေကိုနေပြီးတော့အပါအဝင်တိုင်းနဲ့ပြည်နယ်တော်တော်များများမှာအစိုးရလက်အောက်ကအမျိုးသမီးဖွဲ့စည်းတွေရောအစိုးရမှုတဲ့လူလူချင်းပြီးအမျိုးသမီးဖွဲ့စည်းတွေရောကျင်းပပြုလုပ်ကြပါတယ်နေပြည်တော်မှာပြုလုပ်တဲ့အမျိုးသမီးများနဲ့အထိမ်းအခမ်းအနားကိုတက်ရောက်တဲ့အမျိုးသမီးလုပ်ငန်းရှင်ဒေါ်မာစီကတော့အခုလိုပြောပါတယ်
။အမျိုးသမီးတန်ဖက်မခံဘူးအမျိုးသမီးတွေဘဝလုံခြုံမှုရှိဖို့အလုပ်ကင်ဖွင့်လန်းနေရဖို့အဲ့ဒါတွေတော့ကျွန်မတို့ဝေဝိုင်းပြီးနဲ့ဆွေးနွေးခဲ့ပါတယ်။နောက်ကိုဒေသမှာရှိတဲ့ကြည်ရနေအမျိုးသမီးတွေဒိုင်းလူကြီးများခွင့်ရင်းရဖို့ရဲ့ဟိုသူတို့တွေလည်းဒီလူတိုင်းဖုန်းသုံးတော့အင်တာနက်ကိုကောင်းစွာအသုံးချတတ်ဖို့အဲ့ဒါစီစဉ်းစားတစ်ခဲ့ကြပါတယ
်နိုင်ငံတကာမျိုးသမီးရနေကိုကမ္ဘာကုလသမဂ္ဂအဖွဲ့က1985ခုနှစ်ကစတင်ကျင်းပပြုလုပ်ပြီးမြန်မာအပါအဝင်ကမ္ဘာတဝန်းမှာအထိမ်းအခမ်းအနားတွေကိုကျင်းပကြပါတယ်မြန်မာနိုင်ငံမှာတော့အရင်ကထိုင်းမြန်မာနယ်စပ်မှာတော့မျိုးသမီးရနေကိုကျင်းပပြုလုပ်နိုင်ခဲ့ပြီးနိုင်ငံရေးပြောင်းလဲတွေဖြစ်ပြီးနောက်ပိုင်းမှာအခုလိုအထိမ်းအပွဲတွေကိုပြည်တွင်းမှာကျင်းပလာကြတာဖြစ်ပါတယ်ခင်ဗျာ
တို့ဒါရှင်များရှင်မွတ်လရှိရင်ဒီဟာပြည်ပြည်ဆိုင်ရာလူ့မိများနေဖြစ်ပါတယ်။အိမ်တွင်အကျန်းဖက်မှုလိမ့်မိုင်းဆိုင်ရာစော်ကားမှုတွေအပါအဝင်မျိုးသမီးတွေပေါ်အနိုင်ကျင့်ခံရတဲ့တွင်တွေမကြာခဏကြားရလေရှိကြတဲ့မြန်မာနိုင်ငံမှာမျိုးသမီးတွေရဲ့အခွင့်အရေးနဲ့လူမျိုးမှုအခြေအနေဘယ်လိုရှိနေပါသလဲ။မျိုးသမီးတွေကိုကာကွယ်စောင့်ရှောက်ဖို့ဘာကြောင့်အရေးကြီးသလဲဆိုတာတွေကိုပြည်ပြည်ဆိုင်ရာမျိုးသမီးများနေအထူးစီစဉ်ဖြစ် VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမိမိရလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတရိုက်လေးတိုင်းအစီအစဉ်ကနေကြိုဆိုပါရစေ
။မနက်ပြန်ဒီစနေညတရိုက်လေးတိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေကိုထပ်မံဖိတ်ခေါ်ပြပါရစေ။ဆက်ပြီးတော့ကြားပြည်နယ်ထဲမှာဗိုလ်ချုပ်ကျေးရွာစိုက်ထူထားတာကိုအငင်းပွားနေတဲ့နောက်ဆက်တွဲအခြေအနေသတင်းကိုတင်ဆက်ပေးကြပါမယ်။ကြားပြည်နယ်လိုက်ကော်မြို့မှာဗိုလ်ချုပ်ကျေးရွာစိုက်ထူတာနဲ့ပတ်သက်လို့အငင်းပွားမှုတွေကိုပြည်ထောင်စုအစိုးရကနေပြီးတော့အကူအညီဖြည့်ရှင်းပေးဖို့ကရင်နီပြည်လူငယ်တွေကသမရထံကိုလိတ်မှုပြီးတော့အိတ်ဖွင့်ပေးစာဒီကနေ့ပေးပို့လိုက်ပါတယ်။ဗိုလ်ချုပ်ကျေးရွာထားရှိတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ပဋိပက္ခတွေအပြင်းထန်ဖြစ်ပွားခဲ့တာတလကြာလာပေမဲ့လို့ဒီကိစ္စကိုထိထိရောက်ရောက်မဖြည့်ရှင်းနိုင်သေးတာကြောင့်ပြည်ထောင်စုအစိုးရကနေဂျာဝင်ဖြည့်ရှင်းပေးဖို့အခုလိုမျိုးစာပေးပို့ခဲ့တာလို့ဆိုပါတယ်ဆက်သွယ်မေးမြန်းထားတဲ့ VOA သတင်းတောင်မတ်မီခသတင်းပေးပို့ထားပါတယ်။
ပြည်ခရီးလကကနားဟေဝံပန်းချံမှာရုတ်ထူထားတာနဲ့ပတ်သက်လို့ဖေဖော်ဝါရီလ12ရက်ပြည်တော်စုနေမှာကရင်နီလူထုကကန့်ကွက်ဆန္ဒပြရင်ဒေသခံရဲတွေနဲ့ရုံရင်ဆန့်ခတ်ဖြစ်ပွားပြီးရဲတွေကရာဘာကြီးစံတုံးပစ်ခတ်လူစုခွဲရာကဆန္ဒပြသူ20လောက်ဒဏ်ရာရသွားခဲ့ပါတယ်။အဲဒီနောက်12ရက်နေ့ညပိုင်းမှာပြည်내အစိုးရတာဝန်ရှိသူတွေနဲ့ဆန္ဒပြသူတွေကြားတွေ့ဆုံညှိနှိုင်းကြပြီးသဘောတူညီချက်တချို့ရခဲ့ကြပါတယ်။သဘောတူညီချက်တွေကတစ်ချက်အရဗိုလ်ချုပ်ကျေးရွာဖြစ်မြောက်ရေးကော်မတီနဲ့ကန့်ကွက်သူကော်မတီဝင်တွေကြားတစ်လအတွင်းတရားတိုင်ပင်ညှိနှိုင်းပြီးရလာတဲ့သဘောတူညီချက်တွေကိုကြားပြည်နယ်အစိုးရကအကောင့်ထယ်ဖို့ပေးမှာဖြစ်ကြောင်းပါဝင်ထားတာပါ။ဒီအတွက်ဗိုလ်ချုပ်ကျေးရွာဖြစ်မြောက်ရေးကော်မတီနဲ့ကန့်ကွက်သူကော်မတီဝင်တွေကြားဆွေးနွေးလာမှာတော့တာဝန်ရှိဆုံးဟာပြည်내အစိုးရပဲဖြစ်ကြောင်းသိခဲ့ရတယ်လို့ကရင်နီပြည်လူငယ်အဖွဲ့ကခွန်မျိုးလိုင်ဝင်းကဆိုပါတယ
်ဟိုဖေဖော်ဝါရီလ19ရက်နေ့မှာပဲဗိုလ်ချုပ်ကျေးရွာသူတူဆောက်ရေးကော်မတီနဲ့ကျွန်တော်တို့ဖက်နယ်သစ္စာဆွေးနွေးမှုလောက်လောက်တော့ဟိုဗိုလ်ချုပ်ကျေးရွာသူတူဆောက်ရေးကော်မတီကသူတို့ကဟိုသူတို့နဲ့မဆိုင်ဘူးเนาะလက်ရှိကိစ္စပေါ်မှာသူတို့နဲ့မဆိုင်ဘူးသူတို့ကတော့ဖုတ်ပွဲတည်းရဲ့ဖုတ်ပွဲရဲ့လောက်ပဲသူတို့နဲ့တက်ဆိုင်နေဆိုတဲ့ဟာလောက်ပဲသူတို့ပြောတော့ခဲ့တာပေါ့ဆိုတော့တစ်ချက်မှာသူတို့ကသူတို့နဲ့မဆိုင်တဲ့ပြည်သားပြည်နယ်ဆွေးနွေးမှုဆိုင်တဲ့ပြည်နယ်ဆွေးနွေးရဦးနေဆက်လက်အမြင့်မြင့်တော့ပြောတော့ တော့အပြန်ကဟိုဘောလောပေါ့ချာကျွန်တော်တို့မလည်းအဆင်မပြေဘူးမမဆက်ပြီးပြီးပါဖြစ်ရှင်ပြီးပါဟိုဆိုပြီးကျွန်တော်တို့တောင်းဆိုသူ့တော်ညာလဲပဲဖြစ်ရှင်မှုမရှိဘူးပစ်ကနစ်ကလာတိကျွန်တော်တို့ကွန်ဂျီကိုကျန်တဲ့အကြောင်းကြားစာရဲ့ပြုပြင်မှုတွေမရှိသေးဘူးဒါကြောင့်ကျွန်တော်တို့ဒီပုံမှာတောင်းယူမှုတောင်းခံမှုမရှိသေးဘူးနဲ့ဆွေးရရဲ့လုပ်ရပုံမှာပေါ့နော်ဒီတောင်းဆူဆူရဲ့အနေနဲ့ဖြစ်ရှင်ပေါ့ဖြစ်ရှင်ပြီးဖို့အတွက်ကျွန်တော်တို့ကစာပို့ရချင်းဖြစ်ပါတယ်ပေါ့ဗျ
ဒီပေါ်ပြည်နယ်အစိုးရဘက်ကိုပြန်လည်ဖြစ်ရှင်းပေးဖို့တောင်းဆိုခဲ့ပေမဲ့တမတ်ချင်းတလားပြေတော့မှဖြစ်ပေမဲ့အခုအချိန်ထိဘာမှအကြောင်းပြန်ကြားတာမရှိဘူးလို့လည်းသူကဆိုပါတယ်ဒီတိုင်းသာဆက်ပြီးမတုံ့ပြန်ဘူးဆိုရင်ကရင်နီလူငယ်တွေအနေနဲ့နောက်ထပ်လှုပ်ရှားမှုတွေဆက်လုပ်သွားမယ်လို့ခွန်မျိုးလိုက်ဝင်းကဆိုပါတယ
်အကျွန်တော်ကတော့ဒီပေါ်မှာပြည်နယ်ဆိုရအနေနဲ့ဒါတောင်းရင်မတောင်းမှခံမှုမရှိဘူးမှပြီးတော့ဖွင့်လင်းနေတာမှမရှိဘူးတောင်းဆောင်ဘောလုံးပေါ့တယ်တောင်းမှုနဲ့ဆိုရတရားရလာရဟုတ်ဘူးလို့ကျွန်တော်မြင်နေရှိနေတောင်းတယ်လို့တစ်ဆက်တော့ပဲကျွန်တော်ကစောက်ကြည့်နေတယ်ဘောဆင်းလာမဲ့ဆင်းရဲနေဆိုရင်ကျွန်တော်ကပလာပြီးတော့မသိမချောင်းရေးမယ်လို့ဆင်းတယ်ပလာပြီးဒီတော့ကျွန်တော်ကဒီပေါ်မှာပြင်ထန်တဲ့လှုပ်ရှားမှုတစ်ခုထပ်ပေါ်လာမှာပါဒီစနေတောင်းဖို့ဖြစ်ပြီးချင်းလာမှာပဲကျွန်တော်ကိုပြင်ထန်တဲ့လှုပ်ရှားမှုတစ်ခုလုပ်ဖို့တဲ့ကျွန်တော်တို့ကွန်ဒီနေအစီအစဉ်ဖြစ်ချက်တော့ဘယ်လိုအကျဉ်းချပါလဲ
ပြည်내အစိုးရလှုပ်ဆောင်မှုတွေကိုပြည်ထောင်စုအစိုးရဘက်ကထိန်းညှိပေးဖို့ကရင်နီလူငယ်တွေဘက်ကတော့လိုလားနေကြတာပါဒါနဲ့ပတ်သက်လို့ကရင်နီပြည်လူငယ်အဖွဲ့ကခွန်ပါနဲ့ကတော့
ဒီဝန်ကြီးချုပ်တယောက်ကိုကျွန်တော်ကဝေဖန်တယ်ဆိုရင်ဝန်ကြီးချုပ်ကိုပဲဝေဖန်တယ်ဆိုတဲ့ပုံစံမျိုးကိုလည်းအမြင်ဖို့လိုတာပေါ့လေနော်ပြီးတော့ဒီဟိုလွတ်တော်မတ်တယောက်ဝေဖန်တယ်ဆိုရင်ဒါလည်းလွတ်တော်မတ်တယောက်ဝေဖန်တယ်လို့ပဲအမြင်သိချင်တယ်ပေါ့အဓိကကကျွန်တော်ပါတီဘယ်ပါတီကိုမှတိုက်ခိုက်နေတာလည်းမဟုတ်ဘူးပြီးတော့ဘယ်လွတ်တော်အမတ်ဘယ်ဘယ်လိုပြောမလဲပြည်တော်စုစုရဒီတစ်ခုလုံးလည်းကျွန်တော်တို့ဝေဖန်ပြောဆိုနေတာမဟုတ်ဘူးပေါ့နော်အဲ့ဒီအခြေအနေလေးတော့သူတို့လည်းရှင်းနေမယ်ဆိုရင်တော့သူတို့တစုံတရာပါဝင်မှုနဲ့ရှင်းရှင်းပြနေမယ်လို့တော့ကျွန်တော်ညွှန်လင်းတယ်ပေါ့
အခုကိစ္စနဲ့ပတ်သက်ပြီးပြည်내စိုးရဘက်ကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးပြင်းနေပြည်ပြည်သူများကိုစားပြုညှိနှိုင်းရေးကော်မတီရဲ့ဖေဖော်ဝါရီ23ရက်နေ့ထုတ်ပြန်ထားတဲ့ပြည်내အစိုးရနဲ့သဘောတူညီချက်ရပြီးကြေညာချက်ထဲမှာတော့ဗိုလ်ချုပ်ကြေးရုပ်ဖြစ်မြောက်ရေးကော်မတီနဲ့ကန့်ကွက်သူကော်မတီဝင်တွေကြားလာမဲ့တလအတွင်းတီးခြားတိုင်ပင်ညှိနှိုင်းပြီးရလာတဲ့သဘောတူညီချက်တွေကိုကရားပြည်내အစိုးရကအကောင့်အထည်ဖော်ပေးဖို့ပါဝင်ထားပါတယ်။ဒါပြင်ကဏ္ဍရဟေဝံပန်းတန်တဲကဗိုလ်ချုပ်ကြေးရုပ်ကိုအခြားတင့်တော်တဲ့နေရာတစ်ခုစီဂုံတိတ်ခါရှိစွာပြောင်းရွှေ့နိုင်ရန်ဗိုလ်ချုပ်ကြေးရုပ်စိုက်ထူရေးကော်မတီဘက်ကဖေဖော်ဝါရီ15ရက်နေ့နောက်ဆုံးထားအကြောင်းပြန်ပေးဖို့နဲ့တလအတွင်းသက်ဆိုင်ရာတာဝန်ရှိသူတွေဘက်ကပြက်ကွက်ခဲ့တဲ့ဆိုရင်တော့ကရားပြည်နယ်ဒေသခံတွေကမိမိတို့အစီအစဉ်နဲ့ခဏရဟေဝံပန်းတန်တွေကဗိုလ်ချုပ်ကြေးရုပ်ကိုဖယ်ရှားသွားဖို့တွေပါဝင်ထားပါတယ်ရှင်
။မမေခါသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ထိုင်းနိုင်ငံဆိုင်ရာသတင်းတော်တစ်ပုဒ်ကိုတင်ဆက်ပေးကြပါတယ်။ထိုင်းနိုင်ငံမဲဆိုင်မြို့တွေကထန်လွမ်းလှိုင်ကူထဲမှာပိတ်မိနေခဲ့တဲ့တောဝက်ဘောလုံးအသင်းဝင်လူငယ်13ဦးနဲ့ပတ်သက်ပြီးတော့ကဘာကျော်ဖြစ်ရမယ့်ဇလန်းကိုရုပ်ရှင်အဖြစ်နဲ့ရိုက်ကူးနိုင်မှုအမေရိကန်ပြည်ထောင်စုက SK Glover ရုပ်ရှင်ထုတ်လုပ်ရေး Netflix အဖွဲ့ကတော့ထိုင်းဆိုရဘက်ကမူပိုင်ရုပ်ရှင်ရိုက်ကူးခွင့်ပေးလိုက်ပြီလို့ထိုင်းသတင်းတွေမှာဖော်ပြပါရှိပါတယ်။အပြည့်အစုံကတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်
။မဲဆိုင်လှိုင်ကူထဲမှာပိတ်မိနေပြီးအသက်အန္တရာယ်နဲ့ရင်ဆိုင်နေရတဲ့အချိန်ကယ်ထုတ်ခဲ့ရတာကြောင့်ကဘာတဝမ်းလုံးကစိတ်ဝင်တစားဖြစ်ခဲ့ရတဲ့တောဝက်ဘောလုံးအသင်းဝင်73ယောက်ရဲ့အဖြစ်ပြက်နဲ့ပတ်သက်လို့ဇလန်းမူပိုင်ခွင့်ရိုက်ကူးခွင့်ကိုနိုင်ငံတကာရုပ်ရှင်ကုမ္ပဏီတွေကကန့်လန့်ခဲ့ပေမဲ့ထိုင်းအစိုးရကအရင်တုန်းကတော့ခွင့်မပြုခဲ့ပါဘူး။2019ခုနှစ်မတ်လ9ရက်နေ့မှာတော့နန်းနတ်နွမ်းအိပ်ပျော်နေတဲ့ရှမ်းမင်းသမီးတောင်တန်းထိမ့်သိမ်းဆောက်ရှောက်ရေးအဖွဲ့နေဆိုင်အာဏာပိုင်တွေနဲ့ထိုင်းအစိုးရတာဝန်ရှိသူတွေဟာဘန်ကောက်မြို့မှာတွေ့ဆုံစည်းဝေးခဲ့ကြပြီးဇလန်းတွဲရိုက်ကူးခွင့်ကို SK Global ကုမ္ပဏီကိုမူပိုင်ခွင့်ပေးဖို့ဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်ဒီအကြောင်းနဲ့ပတ်သက်လို့ထိုင်းနိုင်ငံမဲဆောက်မြို့မှာအခြေစိုက်ပြီးကလေးတငယ်တွေကိုကူညီဆောက်ရှောက်မှုပေးနေတဲ့စောအဖွဲ့ရဲ့ဗုဒ္ဓဘာသာဖြစ်တဲ့ Miss ဖုံထောင်းကအခုလိုပြောပြပါတယ
်နိုင်ငံကြားကဟိုကွန်မြူနတီပေါ့အမေရိကကပေါ့နော်သူတို့က MOU ပေါ့ MOU လောက်ထားတာပေါ့နော်အဲ့ဒီရုပ်ရှင်ကတဲ့ကွန်မြူနတီနဲ့ပေါ့နော်မလို့လဲဆိုတော့ချိတ်ကြီးသူတို့ဘာလို့ဖြစ်လာခဲ့တာပေါ့နော်အဲ့ဒီကိုထဲမှာရှိတော့ဟာပေါ့အဲ့ဒီကွန်မြူနတီနဲ့တူပဲပြောရမယ်အဲတူပဲပြောရမယ်ဒါပြီးသူတို့ဒီခလေးနဲ့သူခုနဲ့အနေဆုံးသူတို့ဖြစ်ဆိုင်ရအောင်ပေါ့နော်အနေဆုံးပေါ့နော
်
တယောက်တင်းတုံးချဲပေါ့
ပ
ုံတန်းပေါ့ပုံတန်းတယောက်ပုံတန်းလောက်ရမှာပေါ့နော်ရှားကွန်မြူနတီတို့ချားရုပ်ရှင်လိုက်တော့အဲ့လို ยอมไม่ยากหรอกแต่รู้คนนี้เว้ยจะพยายามเนี่ยแต่รู้ยกสิ่งยากมาบอกเล
ยก็ว่าจะพยายามจะเล่นด้วยดีกว่าอยากกู้ทุนนี่เด้อเน็ตฟลิกซ์มีเดียทุลุยฮะก็ว่ามาวิ่งเว้ยก้าวหน้าอย่างนี้เลยสแลนด์นี่กูอยากกู้ทุลุนี่ด่าบ้ายกเช่นเนี่ยสแลนด์ด้วยดีกว่านี่ย่าเลยวิ่งเว้ยฮะแต่ท่องเสียคุณเนี่ยแต่เนี่ยเท่ามาเว้ยดอลลาร์ตั้งมองท่องอายาจะสิเกบาร์เลยมาจ้างเงินอยากกู้รอเมย์ตัวเว็บบอลลูนตีเว้ยสตองยาวเย่บอกว่าพี่เอ็มยกเช่นสแลนด์ด้วยกันย่าเลยวิ่งเว้ยกูรอแทนหลวงเจ้าหลังกูจุนเกจเจย์ลงงานนี่มาลูกไก่บีเกจาร์เลยสุยานเนี่ยลุงมุยพ่อเลี้ยงยังบงเว้ยพี่คุยเว้ยบีเมลูติชิอาบีพอเราเต็มเว้ยสตองจุดเลยตัวกูพังเว้ยตรงนั้นสียาชิมาพี่ป่าเลยนักท่องเที่ยวคนเนี่ยจอล่านักสตองยังนี่ก้าท่านนั่งเงียบไปเชื่อใจขยายเมื่อสายมีก้ายามานั่งเงียบตาเสียงเว้ยบ้านนั่งเงียบไม่ลุงเอรีป่าวเนี่ยตัวเว้ยพอเราเต็มฮะเจ้าหลังกูด้วยมาคิดจะเล็บไปพูดด้วยวันที่เกิดเหตุมาไม่ได้ยาลาบีหลังกูด้วยมาเจ้าใจเลยได้ลาลาจ้ากูเป็นกูเป็นมาทั้งนั้นเลยสักคนเยอะจ้าไปมีนี่กันแล้วน่าสงสารอ่ะแต่สิ่งเนี่ยเกิดในงี้จ้าบาร์เลยตัวกูเกิดยังเนี่ยออกซิเจนเปลี่ยนแล้วแค่ละจ้าท้ายยี่เด็กก็แต่จะดีตัวก็รอติดส่งตัวกันยาบาร์เลยก็เลยรีกูมาด้วยมาเช่นนี่มีมีเนี่ยเกิดยังลงงานนี่กูนี่ยามาเปลี่ยนลูกสาวกันเลยท้ายยี่เด็กมาเนี่ยท้ายสุยาท้ายลูกเรียลูกด้านยังสานามุรีกูเลยก็ว่าตัวลงอ่ะชิจูเกจ้าบาร์เลยเช่น
ท่านเชื่อใจฟิโอเอตรีนักไม่เอมาตรีนเป็นผู้แก่รับผิดบาปเลยใช่สบายดีเยลงงานมาตัวมีอันนี้เลยแต่ตอนเลยสาไฟบ้านเลยกูปูบีรอมาตัวลาจาร์เลยสุดท้ายกูเสียชีวิตเลยเยลงงานเนี่ยจะมวยจาร์เลยยังงงใจเนี่ยเอวีใจประมาณว่าไฟบ้านเลยกูตัวมีลาจาร์เป็นผิดบาปเลยแต่ตอนเลยเราผิวเปลี่ยนเช่นเดียร์มันรู้ไหมตาเชี่ยแค่มีรอตัวผิวไหนเนี่ยที่ไฟบ้านเลยจังหัวยังงงใจอ่ะจนเดียร์มีเนี่ยมากูรันตัวยาวบีรอใจกูเกเรวิโอเอ็มยามาบ้านเนี่ยที่เรากู้จดแทดเดียร์จ่าทาราน่าเสียมาชิม
မြမအင်းကြီးချင်းထိုင်နိုင်ငံမှာတော့ fiber lead ရဲ့ဈေးကွက်ကကြီးကြီးမားမားရှိနေရကြပါပြီ။မြမပြည်တွင်းမှာတော့တရှားလာပြီးနောက်ပိုင်း fiber lead ကိုတဖြည်းဖြည်းအစားထိုးသုံးလာကြတာပါ။ fiber lead ဈေးရဲ့တန်ဖိုးကတသားစီစီတဲ့အနေငယ်ကြီးပင်ပဲတသားစီလိုပုံမှန်လွန်နေပြုပြင်ရတာမျိုးမရှိသလို၁၀နှစ်လောက်သုံးခံရတဲ့ကြောင်းရေငန်ဝင်တဲ့ရန်ကုန်နဲ့အီယော်ဒီတိုင်းမှာဒီ lead ကိုစိတ်ဝင်စားလာကြတာလို့တွန်လေးမျိုး fiber lead လုပ်ငန်းတစ်ခုကဦးစီးဖြစ်တဲ့ကိုမျိုးကပြောပါတယ်။
ကျသောဟောနောက်ပိုင်းအတွက်ဒီဘိုးထိုးတာတော့ဘောတော့သူကကျောင်းကလောတင်ရတာပါချွတ်ကြတော့အချိန်မပေးနိုင်အောင်ဒါကုံကြောင့်ဝင်နှုံးချင်းစဲနှိုင်းရှင်ကြည့်တယ်လို့ရှင်ရောစာနှုံးနဲ့ဖိုင်ဘာနှုံးနဲ့ကတော့ဒါပေါ်ဟောက်မှုလို့ရှိရင်ဒါပေမဲ့ရေရှည်ပိုင်းသူတို့ကပြန်စဉ်းစားပြီးတော့ဒီလုံကောင်းကိုသူတို့ကအသုံးများတာရှိတယ်ဒီရဲ့ပြောမလို့လို့ရှင်အခွန်ကြီးပေါ်မူတည်ပြီးတော့ဈေးနှုန်းသတ်မှတ်တာတယ်အပေးလို့ရှိရင်တော့ဒါကျွန်တော်တို့ကပုံစံလေးကြည့်ပြီးတော့ဈေးဖြတ်ပေးတယ
်။အရင်ကတသားစီကိုတုံးခဲ့ပေမဲ့လည်းပေါ်ပါပြီးပြုပြင်ရတာတွေမရှိလို့ fiber စီကိုပြောင်းသုံးခဲ့ကြောင်းတွန်တီတူးမြောင်းထဲမှာခီးတဲ့ပို့ဆောင်ပေးနေရဲ့ကိုဆိုင်လေးအောင်ကပြောပါတယ
်။ဟုတ်ကဲ့ကိုကဖိုင်ပါလိုလိုကြီးပဲ။အခုစင်မောခုံကြီးကပါသာဖိုင်ပါလောင်းတာလေသူကစင်မောခုံကြီးကသာအခုဟိုလိုခုံကြီးရောက်ရင်ဖိုင်ပါတော့ပိုင်းအုပ်ကုန်ရောဒီကောင်သုံးတာသုံးနေတော့ရှိဖိုင်ပါသုံးတာသုံးနေတော့ရှိဒီကောင်ကပါကောင်းလဲဆိုတော့စစ်သားကုန်းနဲ့ကြတော့အသွားနှုံးကွာတယ်ဖိုင်ပါကြတော့ကိုကြီးရောကောင်းတယ်ပေါ့အသွားနှုံးလေးပါတယ်အဲကောင်းကောင်းတယ်စစ်သားကုန်းနဲ့ကြတော့ခဏခဏခါပြေးနေရတယ
်တနင်္လာရီတိုင်းပတ်မှာခီးသွွားလုပ်ငန်းအတွက်ထိုင်းနိုင်ငံကအသုံးပြုပြီးသား fiber lead တွေကိုဝယ်ယူခဲ့တာမျိုးရှိပေမဲ့နောက်ပိုင်းမြေမြို့မှာပြည်တွင်း fiber lead လုပ်ငန်းကြီးတွေရှိလာနေပြီဖြစ်ပါတယ်
VOA သတင်းတော်ကိုစောထက်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တောက်ကြညာချမ်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲတောက်ကြညာရဲ့အစီအစဉ်တွေကိုတော့အမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ဒုတိယပိုင်းနိုင်ငံဝက်မှာတော့အပတ်စဉ်ထုတ်လွှင့်ပေးနေကြကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍတုတ္တဆုံးလေးအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ဒီအစီအစဉ်တွေကိုတော့လိုင်းဒိုမီတာ1925 32တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းမှာတော်ရရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2019ခုနှစ်မတ်လ10ရက်တောက်ကြညရဲ့ဒုတိယပိုင်းနာရီဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ်ဒုတိယပိုင်းနာရီဝက်မှာတော့အမျိုးသမီးကဏ္ဍတုတ္တဆုံးလေအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍမှာနားဆင်ရမှာကတော့
ဒီကဘာအပြင်ဒီဆက်ကြပါလားလဲမှာတက်ရှိသရွားတွေရှိပါလားဆိုတာကိုအပြေရှားနေတာဖြစ်ပါတယ်အဓိကအပြင်ကတော့အင်္ဂါဂျူပို့ပြီးတော့လေလာခြင်းနဲ့
ဒေါက်တာပရိသာတင်နဲ့ဆက်သွယ်မေးမြန်းချက်ကိုနောက်ပိုင်းမှာအပြေဆုံးနားဆင်ရပါမယ်ရှင်အခုအရင်ဦးဆုံးအမျိုးသမီးခန္ဓာကိုတင်ဆက်ပေးကြပါတယ်ဒီနေ့မတ်လ10ရက်နေ့ဟာနိုင်ငံတကာအမျိုးသမီးများနေ့ဖြစ်ပါတယ်ဒီအထိမ့်မတ်နေ့ဟာကဘာတဝန်းကအမျိုးသမီးတွေရဲ့စွမ်းဆောင်မှုတွေကိုအတိအမှတ်ပြုရမှာတော့ပြီးခဲ့တဲ့ဒီမတ်လ9ရက်နေ့ကအမေရိကန်နိုင်ငံသားရေးဌာနကအမျိုးသမီးတတိယရှင်စု10ဦးကိုစုချင်းမြင်ခဲ့ပါတယ်2019ခုနှစ်အတွက်မြန်မာနိုင်ငံကကရင်အမျိုးသမီးနော်ကညောဖော်လဲပါဝင်ခဲ့တယ်လို့ရခိုင်ပြည်နယ်မှာရိုဟင်ညာမိဘတွေကနေမွေးပြီးတော့လူခွေးဆိုင်ရာကိစ္စတွေကိုဆောင်ရွက်ပေးနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရာဇီယာစုတနာလဲပါဝင်ခဲ့ပါတယ်စုရှင်တွေရဲ့ကိုစားနော်ကညောဖော်ကစုလက်ခံတဲ့မိကုံးကိုပြောကြားခဲ့ပါတယ်အမေရိကန်သမ္မတကတော့မလာနီယာထရမ့်နဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပူယိုတို့တက်ရောက်ခဲ့တဲ့2019ခုနှစ်နိုင်ငံတကာအမျိုးသမီးရဲစွမ်းတတိရှင်များစုပေးပွဲအကြောင်းနဲ့ပတ်သက်ပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာဒေါ်လှလတန်းကတင်ကြထားတာနားဆင်ပါရှင
်
Munyapa of Burma is being honored for her brave efforts to condemn the military-led violence against the Rohingya people and selflessly working to improve the lives of women and children in conflict-afflicted communities.
သူရဲ့တတိရှိတဲ့ကြိုးပမ်းမှုကြောင့်သူ့ကိုအခုလိုဂုဏ်ပြုတာပါ။သူဟာပြည်ပခတ်တန်းခံနေရတဲ့လူအဖွဲ့အစည်းတွေရှိအမျိုးသမီးနဲ့ကလေးတွေဘဝဖွံ့ဖြိုးတိုးတက်ရေးအတွက်လည်းမနာမနေကြိုးပမ်းဆောင်ရွက်ပေးခဲ့သူပါလို့အခမ်းအနားမှုကကရင်တိုင်းရင်းသူနော်ကညောဖောကိုမလ9ရက်နေ့ကအမေရိကန်နိုင်ငံသားရေးဌာနမှကျင်းပခဲ့တဲ့2019နိုင်ငံတကာအမျိုးသမီးတတိရှင်စုချီးမြှင့်ပွဲအခမ်းအနားမှအခုလိုကြေညာသွားခဲ့တာဖြစ်ပါတယ်။2009ခုကစလို့အမေရိကန်နိုင်ငံသားရေးဌာနအနေနဲ့နိုင်ငံတကာအမျိုးသမီးများတတိယရှင်စုတွေကိုချီးမြှင့်ခဲ့ရမှာဒီနေ့အခမ်းအနားကိုတက်ရောက်ခဲ့သူကတော့နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုပဲဖြစ်ပါတယ်။သူကသူ့ရှင်အမျိုးသမီးတွေကိုအခုလိုဂုဏ်ပြုလိုက်ပါတယ်
။ We're here today to honor women of courage from all around the world who are standing tall in the face of extraordinary
ကြီးမားလာတဲ့အခက်အခဲတွေကိုရင်ဆိုင်ကျော်လွှားနေကြတဲ့ကမ္ဘာတစ်ဝန်းကတတိယရှင်အမျိုးသမီးတွေကိုကုန်ပြုတ်ဖို့ဒီကနေ့ကျွန်တော်တို့ဒီနေရာကိုရောက်ရှိနေကြတာဖြစ်ပါတယ်
။ဒါ့အပြင်ဝင်ကြီးပွန်ပြူကနိုင်ငံတကာမှာတတိရှိတဲ့အမျိုးသမီးတွေအများကြီးရှိပေမဲ့လို့လေဂုံပြုတ်မခံကြရတာတွေများကြောင်းနဲ့သူ့မိခင်အပါဝင်ဒီတတိရှင်အမျိုးသမီးတွေအတွက်အားကြဂုဏ်ယူမိကြောင်းလည်းအခုလိုပြောခဲ့ပါတယ်
။ You know women of courage exist everywhere most will never be honored they face different challenges but challenges that still matters.I personally, of course, had this experience as well. I've witnessed.
တတိယရှင်အမျိုးသမီးတွေဟာနေရာတိုင်းမှာရှိကြပါတယ်။ဒါပေမဲ့အများစုကကွန်ပျူတာကိုမခံကြပါဘူး။အကဲဆတ်မှုတွေအမျိုးမျိုးကိုသူတို့ချင်းဆိုင်နေကြပါတယ်။ကျွန်တော်ကိုယ်တိုင်လည်းစစ်တပ်ထဲမှာတော့အမျိုးသမီးတွေစစ်မှုဌာနကိုမြင်တွေ့ခဲ့ရသလိုမိသားစုမှာလည်းအားကြပွဲရာကြုံတွေ့ခဲ့ရပါတယ်။ကျွန်တော်ရဲ့မိခင်ဟာဆိုရင်လည်းတတိယရှင်အမျိုးသမီးတူဖြစ်ပါတယ်။သူဟာကင်ဆာကျေးလက်ဒေသမှာမွေးဖွားခဲ့သူပါ။ဘဝကိုရုန်းကန်ပြီးတော့သားသမီး၃ယောက်ကို လူလားမြောက်အောင်ကြည့်ရှုခဲ့ရသူဖြစ်ပါတယ်သူကိုယ်တိုင်တော့ကောလိပ်မတက်ခဲ့ရပါဘူးဒါပေမဲ့ကျွန်တော်တို့အားလုံးကိုအခွင့်အရေးတွေရအောင်ဖန်တီးပေးခဲ့ပါတယ်ကျွန်တော်ရဲ့မိခင်လူမျိုးအမျိုးသမီးတွေကိုအားလုံးလည်းသိကြမှာပါသူတို့ဟာတတိရှိကြပါတယ
်ဒီနေ့အခမ်းအနားကိုတက်ရောက်ခဲ့တဲ့အထူးဧည့်သည်တော်တူကတော့သမ္မတကတော့မယ်လနီယာထရန့်ပဲဖြစ်ပါတယ်သူကအမျိုးသမီးတတိဆုရှင်တွေကိုအခုလိုချီးကျူးလိုက်ပါတယ
် The women we are honoring today a symbol of courage the human rights advocates in some of the most dangerous parts of our world and they have
ဒီကနေ့ကျမတို့ဂုဏ်ပြုတဲ့အမျိုးသမီးတွေဟာတတိကိုကိုးစားပြုကြသူတွေပါကျမတို့ကမ္ဘာကြီးရဲ့အနေနဲ့အကြီးဆုံးဒေသတွေမှာလူခွင့်ရေးလှုပ်ရှားသူတွေရှိတယ်လို့ကြားမှခွဲခြားဆက်ဆံမှုကိုတိုက်ဖြတ်ပြီးလူပွဲစီအချို့ကိုတည်ပိုးခဲ့ကြသူတွေပါဒီတတိရှိလာတဲ့အမျိုးသမီးတွေဟာလူပွဲစီကမေးလျော့ပြစ်ပယ်ထားသူတွေရဲ့အကျိုးကိုဆောင်ရွက်ခဲ့ကြပါတယ်။သူတို့ဟာနောက်မျိုးဆက်တွေအတွက်စံနမူနာယူထိုက်သူတွေပါ။သူတို့ရဲ့စွမ်းဆောင်ချက်နဲ့အမျိုးသမီးတွေရဲ့စွမ်းရည်ကိုနေရာတိုင်းမှာမြင့်တင်ပေးနိုင်ခဲ့ပါတယ
်။ဒီနေ့စူပီပွဲအခမ်းအနားမှာသူရသူဆယ်ဦးကိုစားမေကွန်းပြောကြားခွင့်ရသူကတော့ကရင်တိုင်းရင်းသူနော်ကညောဖော်ပဲဖြစ်ပါတယ်။သူကဆုရှင်ဆယ်ဦးတို့နဲ့ပတ်သက်လို့အခုလိုမိမောင်းထိုးပြခဲ့ပါလေ
We have many courageous women in Burma and when I look at this group I realize just how much we can accomplish when we are not afraid and we work together My fellow recipients fight for and serve the neediest across the globe Sister Ola
ကျမတို့မြန်မာနိုင်ငံမှာတတိရှိတဲ့အမျိုးသမီးတွေအများကြီးရှိပါတယ်။ကျမဒီအုပ်စုကိုမြင်တဲ့အခါမှာကျမတို့မကြောက်ရွံ့ပဲအတူလက်တွဲဆောင်ရွက်ကြရင်ဘယ်လောက်အောင်မြင်နိုင်မလဲဆိုတာကိုနားလည်သဘောပေါက်မိပါတယ်။ကျမရဲ့ရောင်ရင်းဆုရှင်တွေကကမ္ဘာတစ်ဖက်မှာအလိုအဆုံလူတွေအတွက်တိုက်ပွဲဝင်ခဲ့ကြသူတွေပါ။ Sister Ola ဆိုရင်တောင်ဆူဒန်မှာမိန်းကလေးငယ်တွေပညာရေးကိုဆွမ်းဆောင်ခဲ့သူပိုမူခါလီဒါဟာလည်းကျော်တယ်မှာအမျိုးသမီးတွေကိုကူညီခဲ့သူဖြစ်ပါတယ်။ Olivia ကတော့ချင်းချောက်မှုနဲ့တိုက်ခိုက်မှုခံရပြီးမဲ့တတိရှိတဲ့ Montenegro မှာအမှန်ကိုရပ်တည်ခဲ့သူဖြစ်ပါတယ်။ Flo ကတော့ Peru မှာပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားခဲ့သူဖြစ်ပြီး Marini ကတော့ Tirilinga မှာအမျိုးသမီးနဲ့မိန်းကလေးငယ်တွေကိုကာကွယ်စောင့်ရှောက်ပေးခဲ့သူဖြစ်ပြီး Anna ကတော့ Tanzania မှာလူခွေးကိုကာကွယ်စောင့်ရှောက်သူ Russia ကတော့ရိုဟင်ဂျာလူခွင့်ချွတ်ဖောက်ခံရမှုတွေကိုမှတ်တမ်းတင်သူမော်မီနာကတော့ဂျပူတီမှာတရားဥပဒေစိုးမိုးရေးတွေဆောင်ရွက်ခဲ့သူနဲ့မမမာဂီကတော့အီဂျစ်မှာဆင်းရဲဆုံးလူတွေအတွက်ပညာသင်ကြားမှုကိုဆောင်ရွက်ပေးခဲ့သူဖြစ်ပါတယ်လို့နော်ကချွန်ဘော့ကဆုရှင်တွေအကြောင်းကိုမိမောင်းထိုးပြသွားခဲ့တာပါ KGOK ရဲ့အမျိုးသမီးများအစည်းအရုံးမှာ20တိုင်တာဝန်ထမ်းဆောင်ခဲ့သူနော်ကညောဘော့ဟာသူတို့အဖွဲ့အစည်းအနေနဲ့ကရင်ပြည်နယ်မှာအိုးအိမ်မဲ့ကျသူတွေနဲ့ထိုင်းနိုင်ငံရှိဒုက္ခသည်ခန့်တွေမှာအဖွဲ့ဝင်ပေါင်း6000ကျော်ရှိပြီးတိုင်းရင်းသူအမျိုးသမီးတွေပေါ်မြန်မာစစ်တပ်ရဲ့လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုအိုးအိမ်မဲ့ဖြစ်ကြတဲ့ကလေးတွေမတမ်းမဆွမ်းဖြစ်သူတွေဘဝပြန်လည်ထူထောင်ရေးစသဖြင့်တို့ကိုသူ့အဖွဲ့အစည်းတွေနဲ့ဆောင်ရွက်ပေးနေတာလို့ဆိုပါတယ် KWO အနေနဲ့2004ခုနှစ်က Shattering Silence ဆိုတဲ့သိစိတ်ချင်းကိုပြုတ်ခွင်းခြင်းဆိုတဲ့အစီအခံစာကိုထုတ်ပြန်ခဲ့ရမှာမြန်မာစစ်တပ်ရဲ့ကင်းအမျိုးသမီးတွေပေါ်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုကိုမိမောင်းထုတ်ပြခဲ့ပါတယ်။တခါ State of Terror အချောက်တရားအောက်မှာနေထိုင်ရတဲ့အခြေအနေအစီအခံစာနဲ့ Walking Among Sharp Knives ခြုံတက်တဲ့ဓားတွေကြားမှာရှောက်လန်းခြင်းဆိုတဲ့အစီအခံစာတွေကိုပြုစုရမှာမြန်မာစစ်တပ်ရဲ့လူခွင့်ကျူးလွန်ချိုးဖောက်မှုတွေကိုမှတ်တမ်းတင်ထုတ်ပြန်ခဲ့ပြီး2018ခုမှာတခါမြန်မာလုံခြုံရေးတပ်တွေကရိုဟင်ဂျာအမျိုးသမီးတွေပေါ်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုကို KBO အနေနဲ့လူသိရှင်ကြားပြစ်တင်ရှုံချခဲ့တာဖြစ်ပါတယ်။နော်ကညောဖော်ကသူ့ရဲ့မိကွန်းနဲ့မှာဝင်မြန်မာနိုင်ငံမှာလူခွေးကိုချိုးပေါက်နေတဲ့စစ်တပ်ကိုအရေးယူပေးဖို့နိုင်ငံတကာကိုတိုက်တွန်းလိုက်ပါတယ်
။ We know what the Burma Army is. We also know many other women.In other ethnic areas, continue to suffer at their hands.
မြန်မာစစ်တပ်အကြောင်းကိုကျမတို့သိပါတယ်။တခြားတိုင်းရင်းဒေသတွေမှာလည်းမြို့သမီးတွေဆက်အနိုင်ကျင့်ခံနေကြရပါတယ်။လူရင်းကြတွေဒါမကပါဘူး။တိုင်းရင်းသားမြို့သမီးအလုံးဟာမြန်မာစစ်တပ်ရဲ့တိုက်ခိုက်မှုတွေကနေအကအကွယ်မဲ့နေကြပါတယ်။လက်ရှိမှာလည်းတိုက်ခိုက်ချင်းခံနေရပါတယ်။ကမ္ဘာကြီးကအေးမယူနိုင်သေးတော့ ဒါဟာအဆုံးတမမဟုတ်ပါဘူးလို့နော်ကညောဖောကခုလိုပန်ကြားခဲ့တာဖြစ်ပါတယ်ဒီနေ့ဆုရှင်တွေနဲ့ထူးခြားသူတူကတော့မြန်မာနိုင်ငံရခိုင်ပြည်နယ်မောင်းတော့မှာ1983ခုနှစ်ကရိုဟင်ဂျာမိဘများကနေမွေးဖွားခဲ့သူဖြစ်ပြီးလက်ရှိဘင်္ဂလားဒေ့ရှ်မှာနိုင်ငံသားခံယူထားတဲ့ရိုဟင်ဂျာရှေ့နေကျောင်းဆရာမလူခွေလှုပ်ရှားသူရာဇီယာဆူတနာပဲဖြစ်ပါတယ်သူဟာရိုဟင်ဂျာအမျိုးသမီးနဲ့မိန်းကလေးငယ်တွေလိမ်ပိုင်းဆိုင်ရာအကြမ်းဖက်ခံရတာလူကုန်ကူးခံရတဲ့အဖြစ်ဆိုးတွေကိုလေ့လာစုဆောင်းပြီး Witness of Horror နဲ့ Rape by Command ဆိုတဲ့အစီအခံစာနှစ်ခုကိုပြုစုရေးသားခဲ့သူဖြစ်ပါတယ်ဒါအပြင်ကလဒန်သတင်းဌာနမှမကြာသေးမီကထုတ်ပြန်ခဲ့တဲ့ The Killing Fields of Alejandro ဆိုတဲ့အစီရင်ခံစာကိုပြုစုရမှာလေကူညီရေးသားခဲ့သူဖြစ်ပါတယ်။မလာရှိရသည့်နိုင်ငံတကာအမျိုးသမီးနေ့ကိုအထူးဂုဏ်ပြုတဲ့အနေနဲ့အမျိုးသမီးများတတ်သိရှင်စုကိုချီးမြှင့်ခဲ့တာ2009ခုကစလို့73နှစ်တာကာလအတွင်းမှာနိုင်ငံပေါင်း65နိုင်ငံကတတ်သိရှင်အမျိုးသမီးပေါင်း120ကျော်တို့ကိုအမေရိကန်နိုင်ငံဂျာယီဌာနရရှိတွေကရွေးချယ်ပြီးအခုလိုစုချီးမြှင့်တာဖြစ်ပါတယ်မြန်မာနိုင်ငံကနေ2012ခုကထိုးစဉ်အမျိုးသမီးရေးထူရှားသူဖြစ်ပြီးယခုလက်ရှိရန်ကင်းမြို့နယ်အမဖြစ်သူမဇင်မာအောင်ဟာစုချီးမြှင့်ခြင်းခံခဲ့ရသလို2015ခုနှစ်ကလည်းကချင်ပြည်နယ်မှာအမျိုးသမီးများပေါ်အကြမ်းဖက်မှုတိုက်ဖျက်ရေးနှင့်ကျမဒန်းတူရရှိရေးအတွက်ကြိုးပမ်းနေတဲ့ Gender Equality Network ကိုမတည်သူမမီစပယ်ဖြူလဲစုချီးမြှင့်ခြင်းခံရပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့မြို့သူများကန္တကိုညီကုန်းချုပ်အပ်ပါလိမ့်ရှင
်ဒေါ်လာလာတန်စီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးကန္တကိုနားဆင်ကြရတာဖြစ်ပါလိမ့်ရှင်အခုဆက်ပြီးတော့ဒီသတင်းပိုင်ရဲ့သုတဆုံးလေးအမေရိကန်တခွေအစီအစဉ်မှာတော့မဲပေးကွင်းအတွက်တိုက်ပွဲဝင်ခဲ့တဲ့အာဖရိကန်အမေရိကန်တွေအပေါ်မှာအကြမ်းဖက်နှိမ်နင်းခဲ့မှုနှစ်ပတ်လည်နေ့နဲ့နယူးယောက်မြို့ကလန်တလန်ကိုပါကစ္စတန်ခေါင်းဆောင်ရဲ့နာမည်ပေးခဲ့တဲ့အကြောင်းကိုအောင်အောင်တင်ဆက်ထားတာနားဆင်ပါရှင်
တားရောင်ခွဲခြားမှုကနေအခြေခံလာပြီးမဲပေးခွင့်ကိုပိတ်ပင်ခဲ့တာကြောင့်1965ခုနှစ်မတ်လ9ရက်နေ့မှာအာဖရိကန်အမေရိကန်တွေကဆယ်မာကနေမွန်ဂိုမာရီထိချီတဲ့ဆန္ဒပြခဲ့ကြပါတယ်မဲပေးခွင့်အတွက်မှတ်ပုံတင်ရမှာခွဲခြားဆက်ဆံခံရတာကိုအဆုံးသတ်ဖို့လူ6လောက်ဟာမိုင်90ခီးကိုချီတဲ့ဆန္ဒပြခဲ့ကြတာဖြစ်ပြီးလူညိုရေးရဲတွေနဲ့ဆန္ဒပြသူတွေဟာအက်ဒမွန်ပက်တက်စ်တကားမှာရင်ဆိုင်တွေ့ဆုံခဲ့ပါတယ်ရဲတွေကဆန္ဒပြချီတဲ့မှုကိုဆက်မလုပ်ဖို့ပြောပေမဲ့ဆန္ဒပြသူတွေကတရားကိုဆက်ကြောဖြတ်ဖို့ကြိုးစားရမှာတော့ရဲတွေကမျက်ရည်ပုံတွေကိုအုံပြုပြီးတော့ရဲရဲဆက်ဆက်ရိုက်နှက်လူစုခွဲခဲ့တာပါ
You are ordered to stop stand where you are This march will not continue
အခုကြားခဲ့ရတာကတော့ချီတက်ဆန္ဒပြလာကြတဲ့ပြည်သူ့ခွင့်ရေးတောင်းဆိုလှုပ်ရှားတဲ့လူမဲအာဖရိကန်အမေရိကန်တွေကိုလူပြည်ရဲရရှိတွေကချီတက်မှုကိုရပ်ဖို့အသံချက်ဆက်နဲ့တတိပေးပြောဆိုနေတာပါဒါပေမဲ့လေအာနာပိုင်းကြီးလူကြဒီဆန္ဒပြမှုကိုရက်လိုက်မယ်ဆိုရင်ဒါဟာနောင်သားစဉ်မျိုးဆက်အထိသူတို့ရဲ့ရပိုင်ခွင့်နဲ့ဆုံးရှုံးနိုင်တာကြောင့်အန်ဒီရီရင်ဆိုင်ရနိုင်တဲ့ဂျာကဆက်ချီတက်ခဲ့ကြပါတယ်အဲဒီလူပြည်ရဲတွေတားဆီးနေတဲ့အက်ဒမန်ပက်တက်စ်ဒရာနာမှာမြင်းနဲ့အနင်းခံရမဲ့ဘေးကတည်တည်လေးကပ်လွတ်ခဲ့တဲ့ဆက်ဒီမစ်ရှယ်မော့စ်ကတော့သူ့ရဲ့အတွေ့အကြုံကိုအခုလိုပြန်ပြောပြပါတယ
် I felt that if we turn around or if we give up it'll never happenSo in order to make sure that this does
တကယ်လို့သာနောက်ကျောင်းပြန်လှည့်ပြီးတော့လက်မြောက်အရှုံးပေးလိုက်မယ်ဆိုရင်ကျမတို့မျှော်လင့်ချက်တွေဘယ်တော့မှဖြစ်လာမှာမဟုတ်ပါဘူးကျမစိတ်ထဲမှာဒီမဲပေးဝင်ရဖို့အတွက်ဆိုရင်ရှေ့ဆက်ပြီးတော့တွေးရပါမယ်ကျမအသေးမစောချင်ဘူးဆိုတာကိုဝန်ခံပါတယ်ဒါပေမဲ့ဒေါက်တာမာတင်လူသာကင်းပြောခဲ့သလိုကျမပြန်ပြောရမယ်ဆိုရင်ဘဝမှာတန်ဖိုးရှိတဲ့အရာတွေအတွက်အသက်ဆုံးသင့်ရင်လဲဆွင့်ရမှာဆိုတော့ကျမလက်မြောက်အရှုံးမပေးခဲ့ပါဘူ
းမလာ၃ရက်နေ့ကတော့ဒီလိုဖြိုခွင်းခံခဲ့ရတဲ့54နှစ်မြောက်အထိမ်းအခမ်းအနားကိုကျင်းပခဲ့ကြပါတယ်အခုလိုအထိမ်းအခမ်းအနားကျင်းပပွဲတစ်ခုအတွင်းဒီခမ်းအနားကိုတက်ရောက်လာတဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဟီလာရီကလင်တန်ကို2019ခုနှစ်နိုင်ငံတကာညီညွတ်ရေးဆုကိုပေးအပ်ချီးမြှင့်ခဲ့ပါတယ
် This is a time my friends
ခဏချင်းဟာအခြေခံအခွင့်အရေးတွေပြည်သူတဦးနဲ့တဦးကြားဆက်ဆံရေးတည်င်းလွတ်လပ်ခွင့်ဥပဒေစိုးမိုးရေး ကြောင်ကျိုးစီလျော်စွာပြောဆိုမှုစတဲ့စံတန်ဘူးတွေပေါ်ရစရာမရှိအောင်ပုတ်ခတ်ပြောဆိုနေကြတဲ့အချိန်အခါဖြစ်ပါတယ်။ဒီမိုကရေစီစနစ်အတွင်းဆိုးရွားတဲ့အခြေအနေတွေဟာလည်းအရှိန်အဟုန်နဲ့ဖြစ်နေတယ်ဆိုတာတံပြရရှိကြမလို့ပါဘူး
။ဒီတကားရဲ့အမိကလူပြိုအစွန်းရောက်အမျိုးသားရေးဝါဒီနဲ့စုဖွဲ့ထားတဲ့ KKK အဖွဲ့ခေါင်းဆောင်လည်းဖြစ်တောင်ပိုင်းတက်ရဲ့စစ်ဗိုလ်ချုပ်နဲ့ပြည်ရင်းစစ်တီဆရာမမနေထိုင်ခဲ့တဲ့အမေရိကန်ထက်လွတ်တော်မှဖြစ်ခဲ့သူအက်ဒမန်ပတက်စ်ရဲ့နာမည်ကိုပေးထားတာပါ။ဒီနှစ်မှလည်းခရိုင်နှစ်တေလိုပဲဒေတာကန်နေနဲ့ထင်ရှားတဲ့အမေရိကန်နိုင်ငံကြီးခေါင်းဆောင်တွေဟာဒီတရားပေါ်မှာအတူလမ်းလျှောက်ခဲ့ကြပါရယ်။အဲ့ဒီမှာ2020သမ္မတရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်မဲ့အထက်လွတ်တော်အမတ်ဘာနီဆန်နာလည်းပါဝင်ပါရယ်။
Now democracy and the right.
ကနေ့အချိန်မှာဒီမိုကရေစီနဲ့မဲပေးပိုင်ခွင့်ဆိုတာအင်မတန်နဲ့နဲ့တိမ်မွေးတဲ့အစိမ့်ရင်စဉ်းစားတွေးခေါ်ချက်မဟုတ်တော့ပါဘူး။အမေရိကန်ပြည်သူတွေပဲဖြစ်ဖြစ်အာဏာရဖို့ဒေါ်လာသန်းချီသုံးဆွဲကြတဲ့လူဒန်းစားကပဲဖြစ်ဖြစ်မဲပေးပိုင်ခွင့်စွမ်းအားကိုတည်ထားကြပါလိမ့်။ဒါကြောင့်ဒီနိုင်ငံမှာမဲပေးခွင့်နဲ့ပတ်သက်ပြီးမလျော်မကန်လုပ်တာတွေကိုဆုံးသတ်ဖို့ကျွန်တော်တို့အလဲရောက်လာပါပြီ
။အမေရိကန်ပြည်ထောင်စုမှအသားရောင်ခွဲခြားဆက်ဆံမှုကိုတိုက်ဖျက်လာတာနှစ်ပေါင်းရာချီရှိခဲ့ပေမယ့်ဒီကနေ့အချိန်ထိခွဲခြားဆက်ဆံမှုတွေဆက်ရှိနေတာကိုလည်းအခမ်းအနားတက်ရောက်လာတဲ့ခေါင်းဆောင်တွေကထောက်ပြခဲ့ကြပါရယ်။အခုလိုခီးချင်းကိုလျှောက်လန့်နေကြချိန်မှာဇွဲလုံးလာနဲ့ရှေ့ကိုဆက်တိုက်ပွဲဝင်တောင်းဆိုကြဖို့ကိုလည်းသူတို့ကတိုက်တွန်းခဲ့ကြပါရယ်ခင်ဗျာ။နိုင်ငံရေးချတိုင်းမိတွေကခေါင်းဆောင်တွေကိုဂုဏ်ပြုပြီးတော့သူတို့ရဲ့အမိကိုလမ်းနာမည်တွေအဖြစ်ပြောင်းလဲသတ်မှတ်ပေးတာအမေရိကန်ပြည်ထောင်စုရဲ့အစဉ်လာတစ်ခုပါ။သူတို့ပြင်းတော့တခြားတနိုင်ငံကနေအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းချစ်ချနေထိုင်သူတွေရဲ့ရက်ကွက်အတွင်းအဲ့ဒီလူမျိုးနွယ်စုတွေရဲ့တောင်းဆိုမှုကြောင့်အခုလိုလဲဆောင်ရွက်ပေးတာပါနယူးယောက်မြို့ဘရုတ်ကလင်းအရက်မှာရှိတဲ့ Coney Island Avenue ကိုဆိုရင်လဲအခုအခါမှာတောင်းဆိုသူတွေရဲ့ဆန္ဒအရခေတ်သစ်ပါကစ္စတန်နိုင်ငံကိုတည်ထောင်ခဲ့တဲ့မိုဟာမက်အလီဂျင်နာအမည်နဲ့ပူးတဲ့သတ်မှတ်ပေးခဲ့ပါတယ် Coney Island လမ်းမကြီးကိုမိုဟာမက်အလီဂျင်နာဝေးအဖြစ်နယူးယောက်မြို့ကပူးတဲ့အမိပေးခဲ့တာကြောင့်ပါကစ္စတန်တွေပါအမေရိကန်တွေအောင်ပွဲခံနေကြတာပါဆီယာမာတူဖြစ်သူဆမီရာနူရောကအခုလိုနာမည်ပေးနိုင်ခဲ့တဲ့အတွက်ပါကစ္စတန်သမိုင်းကိုတခြားသူတွေသိလာနိုင်တဲ့အကြောင်းအခုလိုပြောပါရယ
်ဘဟုတ်ဇာဒါခူရှိကဒီနဲကေဟမ်နေအပနေတိုင်ကနာ
အမေရိကမှာကိုစာရီနိုင်ငံကောင်းဆောင်တယောက်ရဲ့ဂုံကိုထုတ်ဖော်နိုင်တဲ့အတွက်ဒီကနေ့ဟာဝမ်းသာကြနေတဲ့နေ့ပါဒီလမ်းနာမည်ဟာကျမတို့ဇာတိနိုင်ငံကိုဘယ်သူတည်ထောင်ခဲ့တယ်လဲဆိုတာပြောပြနေပါလိမ့်မယ
်။ဘရုတ်ကလင်းရက်ကအဲ့ဒီနေရာတဝိုက်မှာပါကစ္စတန်အတော်များများနေထိုင်ကြတာကြောင့်လစ်တက်ပါကစ္စတန်ရင်ဆိုပြီးတော့လဲခေါ်ဆိုကြပါရယ်။ဒါကြောင့်ကော်နီအိုင်လန်လမ်းမကြီးဒီစိတ်ဒီပိုင်းကိုဂျင်နာအမီပူတဲ့နာမည်ပေးဖို့ဟာရွှေပြောင်းချေချနေထိုင်သူပါကစ္စတန်အများစုရဲ့အိမ်မက်လဲဖြစ်တာပါ။ပါကစ္စတန်အမေရိကန်လူငယ်အဖွဲ့ဟာဒေသခံအာဏာပိုင်တွေနဲ့ပူးပေါင်းပြီးတော့အခုလိုပူးတဲ့အမီပေးနေအောင်ဆောင်ရွက်ခဲ့တာပါ။အဖွဲ့တာဝန်ခံတဦးဖြစ်တဲ့ဝကီလ်အမက်က
ဟွန်နေစစ်စွေနဲ့တက်ပတီရှင်းတရားကြီ
းဂျင်နာကိုကွန်ပျူတာကျင်ကြတဲ့သူထောင်နဲ့ချီရဲ့လက်မှတ်တွေကိုလိုက်လံစုဆောင်ပြီးတော့မိမိတာဝန်ရှိသူတွေစီကိုရှောက်လာကျင်လိုက်ပါတယ်ဂျင်နာဟာပါကစ္စတန်အတိုင်းဝိုင်းအတွက်ဘလောက်ရေးကြီးလဲဆိုတာကိုလည်းသူတို့ကပြောပြခဲ့ပါတယ
်နယူးယောက်မြို့မှာတော့နိုင်ငံတကာကလူမျိုးပေါင်းစုံနေထိုင်ကြတာပါမြန်မာတွေအပါအဝင်အာရှဒေသကသူတွေအတော်များများနေထိုင်ကြသလိုဥရောပအာဖရိကစသဖြင့်ဒေသမျိုးစုံကနေလာရောက်အခြေချနေထိုင်သူတွေလည်းရှိပါတယ်နယူးယောက်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ရောဘတ်ကာရိုက
I grew up in this area and I was very
ကျွန်တော်ကြီးပြင်းခဲ့တဲ့ဒီရက်ကပါကစ္စတန်လူငယ်အဖွဲ့ကိုယ်စားလှယ်တွေကဖော့စတန်နဲ့ကော်နီအိုင်လန်လမ်းမကြီးတောင်းတာကိုပါကစ္စတန်ခေါင်းဆောင်ရဲ့နာမည်ပေးခြင်းပါတယ်ဆိုပြီးဆက်သွယ်လာပါတယ်တာဝန်ရှိသူတဦးဖြစ်တဲ့ကျွန်တော်အနေနဲ့အခုလိုဆောင်ရွက်ပေးခွင့်ရတဲ့အတွက်အယံဝမ်းသာပါတယ
်အကြမ်းဖက်သမားတွေကအထူးသဖြင့်တော့အမေရိကန်ပြည်ထောင်စုကိုပြစ်မှတ်ထားအကြမ်းဖက်တိုက်ခိုက်လေရှိတာကြောင့်လူမှုအတိုင်းအဝန်းတွေမှာယုံကြည်မှုတွေပျောက်ကွယ်ပြီးတန်တရားတွေလည်းကြီးထွားလာခဲ့ပါတယ်ဒါပေမဲ့လည်းအချိန်ယူပြီးတော့နားလည်မှုတွေတည်ဆောက်နိုင်ခဲ့တယ်လို့ဆိုပါတယ်နယူးယောက်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဂျွန်မန်းဝီလျံစ်က
I used to work here remember 9/11
ဒီနေရာမှာအလုပ်လုပ်ခဲ့ပူပါတယ်9/11တိုက်ခိုက်မှုနောက်ပိုင်းမှာတော့လူမှုအတိုင်းအဝန်းအကြောင်းစောင့်ရင်ဆိုရင်နာတွေမုံတီးတာတွေပြည့်နှက်နေကြတာပါအဲဒီနောက်ပိုင်းမှာတော့ကိုယ့်အချင်းချင်းကြားမှာစုစည်းမှုရှိကြဖို့အားလုံးပြန်တည်ဆောက်နိုင်ခဲ့ပါတယ
်နယူးယောက်ခြေဆိုင်ပါကစ္စတန်ကောင်စစ်ဝစ်ဂျိုးနိုင်ချီမာကလည်းအခုလိုအတိမတ်ပြုပူပေါင်းဆောင်ရွက်မှုအတွက်ကြိုဆိုပါတယ
်ပါကစ္စတန်နဲ့အမေရိကန်ကဒီဆွေးနွေးချက်ဒေါ်စတင်ဟဲ
မိုဟာမက်အလီဂျန်နာကိုနယူးယောက်မြို့အုပ်ချုပ်သူတွေကအတိမတ်ပြုလိုက်တာဟာဒီကလူမှုအတိုင်းအဝိုင်းနဲ့ကျွန်တော်တို့နိုင်ငံကြားဆက်ဆံရေးကောင်းတရားရှိနေဖို့အထောက်အကူဖြစ်စေပါတယ်
။ဒေသခံတဦးဖြစ်တဲ့ရှာဟစ်ခန်းကတော့ဂုံယူစရာအကောင်းဆုံးအချိန်ဖြစ်တယ်လို့ဆိုပါတယ
်။ဦးကန်တဲ့ကြွေးဂျဇ်ဘာဥဘရာဟဲ
။ဒါပါကစ္စတန်အတိုင်းအဝိုင်းရဲ့မြို့သားချစ်စိတ်
但地产宝马三三不出吧。今天家里搞了卢木单位一堆，穷尽不变的地少能给他宝贝。
阿古卡马罗，你要布鲁克林亚马，来了巴基斯坦一路，这要问地面比红亚布，谁比到上面你家玩的呀？
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့သုတဆုံးလေးအမေရိကန်ခွင်စီစဉ်ကိုနားဆင်ကြရတာဖြစ်ပါလေရှင်ဒီစီစဉ်ကိုတော့အခုလိုတောက်ကြညတိုင်းမှာတင်ဆက်ပေးသလိုနောက်သတင်းပတ်ရဲ့အင်္ဂါမနက်ခင်းမှာလည်းတလဲပြန်ပြီးထုတ်လွှင့်ပေးပါမယ်ရှင်ဆက်ပြီးတော့ဒေါခင်မျိုးသက်စီစဉ်တင်ဆက်ထားတဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရအောင်ပါရှင်
ဆက်ကြဝလာတခွင်ကထင်ရှားတဲ့ဂျူတွေထဲမှာအင်္ဂါဂျူကိုတိတိချာချာစူးစမ်းသိလာဖို့အာကာသသိပ္ပံပညာရှင်တွေရွေးချယ်ခဲ့ကြပါတယ်။ဘာကြောင့်ပါလဲ။ NASA ကသိပ္ပံပညာရှင်ဒေါက်တာပရိသာတင်ကပြောပြပေးမှာပ
ါ။သိပ္ပံပညာရှင်တာမကဘဲနဲ့တာမန်လူတွေသိကျင်တဲ့မိကုံးကတော့ဒီကဘာအပြင်ဒီဆက်ကြဝလာထဲမှာတက်ရှိသရဝါတွေရှိပါလားဆိုတာကိုအဖြေရှာနေတာဖြစ်ပါတယ်။အဓိကအဖြစ်ကတော့အင်္ဂါဂျိုပို့ပြီးတော့လေ့လာခြင်းနဲ့ရည်ရွယ်ချက်ရှိပါတယ်။ဘာကြောင့်လဲဆိုလို့ရှိရင်အင်္ဂါဂျိုရဲ့ရေနေရာတိဥဒုဓာတ်တဘာဝတွေဟာကဘာကနေပြီးတော့တွားပြီးတော့လေ့လာဖို့အတွက်ကိုအစဉ်ပြေဆုံးဖြစ်မယ်ဆိုတဲ့သိပ္ပံပညာရှင်တွေကမှန်းဆပြီးတော့လေ့လာတာဖြစ်ပါတယ်။အင်္ဂါဂျိုဘုံကိုလူတွေရောက်ဖို့အတွက်နောက်15နှစ်အနည်း20ပါရောက်ဖို့အတွက်လေ့လာတဲ့အရေးအများကြီးလုပ်နေတဲ့အချိန်မှာအင်္ဂါဂျိုစင်းရင်အင်္ဂါကျွဲအထက်မိုင်150 200လောက်ကနေပြတ်ပြီးတော့လှည့်တဲ့ဂျိုးနဲ့စူးစမ်းလေ့လာနေတာတော်တော်ကိုခရီးရောက်နေပါပြီ။လောလောဆယ်တော့အင်္ဂါဂျိုးပေါ်မှာဆက်ပြီးတော့သူတည်တနာလုပ်နေတဲ့ဟို curiosity စိတ်ရုပ်ကလေးကသိပ္ပံအချက်လက်တိုင်းတာမှုတွေကိုပို့နေတော့ရှိပါသေးတယ်။တိုင်းတာမှုတွေအရာဆိုလို့ရှိရင်တက်ရှိနေရဲ့ဓာတုပေါင်းစပ်မှုဖြစ်နိုင်တဲ့ဒီ complex organism ပေါ့နော်။တွေ့ရှိခဲ့ပါတယ်။ဒီကနေ့2018ထဲမှာ
တက်ရှိဖြစ်တည်နိုင်တဲ့အလားအလာရှိနေတဲ့ဒီအင်္ဂါဂျိုရဲ့အနေအထားကကဘာနဲ့ဘလို့ကွာပါသလဲ
။တခြားဂျိုတွေနဲ့မတူပါဘူး။အဲတော့တွားမယ်ခီးရတော့ဝေးနေတယ်။ကြံတဲ့တခြားဂျိုတွေတဲ့ဆာလို့ရှိရင်တော့အများကြီးနှီးပါသေးတယ်။အင်္ဂါဂျိုရဲ့လေတုဟာကဘာလေတု PI ရဲ့တိရဂိုင်တုံးပဲရှိပါတယ်။ဘာကြောင့်လဲဆိုတော့ကဘာရဲ့ချင်းရဲ့တစ်ဝက်လောက်ပြီးရှိပြီးတော့ကဘာရဲ့အလေးချိန်ဒါမှမဟုတ်လို့ရှိရင်တိတ်တိမှုပမာဏနဲ့တွက်ရင်ဆရာဂိုင်တုံးပဲလေးပါတယ်။ဒါကြောင့်အလေးချိန်အရွယ်ပမာဏကအစာတေးလာတဲ့အတွက်ကဘာဆွေးအားရဲ့38ရာခိုင်နှုန်းလောက်ပဲရှိပါတယ်။ကဘာပေါ်မှာလေတုဆိုတဲ့ဟာအောက်ဆီဂျင်နိုက်ထရိုဂျင်ရှိတဲ့ဟာမျိုးအင်္ဂါဂျိုပေါ်မရှိပါဘူး။ဒီအုတ်ကပြန်နေရဲ့ပြီးတဲ့အခါကျလို့ရှိရင်နေရလာတဲ့အန္တရာယ်ကျရောက်တဲ့ရောင်ဓာတ်ရောင်ကြီးတွေအများကြီးပါလာရဲ့လေတုပြီးအားတိတ်နေတဲ့အတွက်ဒီပေါ်ပါတဲ့လေဟိုက်ဒရိုဂျင်တို့အောက်ဆီဂျင်တို့ဟာမျိုးအများကြီးမရှိနိုင်ပါဘူး။
အင်္ဂါဂျိုကိုလေ့လာဖို့အတွက်အဆင်အပြေဆုံးဖြစ်စေတဲ့အကြောင်းရင်းကဘာပါလဲ
။ကဘာပေါ်မှာ365ရက်မှာတိတ်နေတတ်မှတ်ထားလို့ရှိလို့ရှိရင်အင်္ဂါဂျိုကရက်ခဏရနီးပါးကြာတော့မှနေကိုတပတ်ပတ်ဖြစ်ပါတယ်။ဒါပေမဲ့စိတ်ဝင်စားဖို့ကောင်းတာ24နာရီကိုတရက်တတ်မှတ်ထားရဲ့ကဘာရဲ့မိမိဝင်ရိုးပေါ်မှာလေနှုံးအတိုင်းပဲသူလဲ24နာရီနီးပါးလောက်မှတပတ်ပတ်မိပါတယ်။နောက်တစ်ခုကစိတ်ဝင်စားကောင်းတာသူကဝင်ရိုးကစောင်းနေပါတယ်။အင်္ဂါဂျိုရဲ့ဝင်ရိုးကကဘာလိုပဲစောင့်ပြီးပတ်နေတဲ့အခါကျတော့ဒီဘဲဥပုံလမ်းကြောင်းအတိုင်းနေကိုပတ်နေတဲ့အတိုင်းလည်နေတဲ့အတွက်ရာသီဥအပြောင်းလဲတွေရှိပါတယ်။အဲဒါကြောင့်လေးလာဖို့အတွက်ပို့ပြီးတော့အဆင်ပြေမယ်ပို့ပြီးတော့စိတ်ဝင်စားစရာကောင်းမယ်ဆိုတာဖြစ်လာပါတယ်။နောက်ကဘာရဲ့မြေမျက်နှာပြင်ကတမုဒ္ဒရာရေနဲ့ဖုံးလွှမ်းထားတာ55ရာခိုင်နှုန်းလောက်ရှိပြီမယ်။အင်္ဂါဂျိုရဲ့မျက်နှာပြင်ကအတော်ကို6တွေ့တယ်နောက်ပြီးတော့အနီရောင်လို့မြင်ရတယ်နိကဘာကနေလှန့်ကြည့်တဲ့အခါကျဘာကြောင့်လဲဆိုတဲ့အခါကျသူ့ရဲ့မြေမျက်နှာပြင်မှာတန်အောက်ဆိုင်အများဆုံးရှိနေတဲ့အတွက်ဖြစ်ပါတယ်။အင်္ဂါဂျိုရဲ့ဝင်ရိုးစွန်းမှာဆိုလို့ရှိရင်ရေရှိနိုင်တဲ့အတွက်တက်ရှိရှိရမယ်တခြားဂျိုတွေမှာတခြားစက်ကြဝလာတွေမှာအသက်ရှိလားဆိုတဲ့ဟာကိုရှာပုံတော့ဖွင့်အင်္ဂါဂျိုအစဉ်ပြေဆုံးဖြစ်ပါတယ
်။အင်္ဂါဂျိုမှာတက်ရှိရှိနိုင်တဲ့ထောက်ထားတွေရထားပါတယ်။2018ဇူလိုင်လတုန်းကအင်္ဂါဂျိုမျက်နှာပြင်အောက်မှာစားတတ်ပါတဲ့အရေးဖြစ်ပုံရတဲ့နေရာတစ်ခုကိုသိပ္ပံပညာရှင်တွေတွေ့ရှိခဲ့ပါတယ်။ဒါကြောင့်အင်္ဂါဂျိုပေါ်မှာတက်ရှိတွေတွေ့ဖို့အတွက်အလားအလာပိုးပြီးတိုးလာတာပါ။2003ခုနှစ်ကလွှတ်တင်ထားတဲ့ Mars Express ဂျိုဘတ်ရင်ငယ်ရဲ့ရေဒါကိရိယာကနေတဆင့်အင်္ဂါဂျိုတောင်ဝင်ရိုးစွန်းမှာအချင်း12မိုင်ကျော်ကျဲတဲ့နေရာတစ်ခုကိုရှာတွေ့ခဲ့တာပါ။ ဒါပေမဲ့အင်အားကြိုးပေါ်မှာလူသားတွေအသက်ရှင်ဖို့အတွက်လိုအပ်တဲ့အောက်ဆီဂျင်ကတော့ကောင်းကောင်းမရှိသလိုအပူအေးကလည်းသိပ်ကိုကွာချပါတယ
်။ငါကြိုးရဲ့လေထုကပန်းလာလို့ကဘာပေါ်မှာ80ရာခိုင်နှုန်းကနိုက်ထရိုဂျင်အောက်ဆီဂျင်ရဲ့ရာခိုင်နှုန်း20ရှိပြီပဲ။အင်အားကြိုးမှာကာဗွန်ဒိုင်အောက်ဆိုက်က96ရာခိုင်နှုန်းမြေမျက်နှာပြင်မှာအများဆုံးရှိပါတယ်။အဲ့တော့ဘယ်နည်းနဲ့မှဒီလူတရွာလုံးအောက်ဆီဂျင်ကိုရှုပြီးအသက်ရှင်နိုင်တဲ့အသက်ရှိတရွာမျိုးကတော့မရှိနိုင်ပါဘူး။ဒီအောက်ဆီဂျင်နဲ့ရေငွေ့ရမဆိုးသလောက်တိုင်းထွာလို့ရပြီးဒီအာဂွန်နိုက်ထရိုဂျင်နှစ်ရာခိုင်နှုန်းမျိုးရှိပါတယ်။အပူချိန်အပြင်အဘာပေါ်မှာဖြတ်မြအပူချိန်က18 degree centigrade ကျွန်တော်တို့လူတွေတရွာတွေအသက်ရှင်နိုင်တဲ့အပူချိန်ပေါ့နော်။အင်္ဂါကြွေးအပူချိန်ကနှုတ် 46 degree centigrade ဖြတ်မြရှိပါတယ်။နောက်ပြီးတော့ဒီရာသီဥတုအပြောင်းလဲဖြစ်သွားတဲ့အချိန်မှာစောင်းအချိန်မှာဆိုလို့ရှိရင်အနှုတ်140 degree centigrade ဖြစ်ပြီးတော့အပူဆုံးအချိန်တော့လေဒီဂရီ35နဲ့40 degree ကြားလောက်ပူလာပါတယ
်။အင်္ဂါကြိုးကိုသွားဖို့အတွက်လိုအပ်တာတွေကိုပြင်ဆင်နိုင်အောင်စူးစမ်းမှုတွေလုပ်နေစေပါ။အ
င်္ဂါကြိုးကိုအရင်ထဲကလည်းအများကြီးလွတ်တင်ခဲ့ပါတယ်။ဒါပေမဲ့အင်္ဂါကြိုးစင်းရင်လေးတွေစင်းတက်ဖို့အတွက်ဆိုအလွန်တရာမှခက်ခဲတဲ့ဒီနိုင်ငံတခုပါအဲ့ဒါကိုတို့အောင်မြင်စွာလုပ်နိုင်ရပါတယ်ဒီ2018ခုနှစ်မေလလောက်မှာအင်္ဂါဂျိုးစင်းနဲ့ insight ဆိုတဲ့ဂျိုးစင်းရင်ကိုလှူတင်ခဲ့ပါတယ်နိုဝင်ဘာလဒီဇင်ဘာလလောက်မှာရောက်သွားပါပြီအင်္ဂါဂျိုးပေါ်အောင်မြင်စွာဆင်းသက်ပြီးတဲ့အချိန်မှာလောလောဆယ်တော့ဒီအင်္ဂါဂျိုးရဲ့လေးတိုက်နှုံးတွေအပူချိန်တွေကိုပဲစတိုက်နေပါတယ်ဒါပေမဲ့ insight ဆိုတဲ့အင်္ဂါဂျိုးစင်းရင်မှာไซโซโมมีเตอร์လို့ခေါ်တဲ့ငလျင်လှုပ်တာဥက္ကာပြန်တွေအချိန်နဲ့ကြတဲ့အခါမျက်နှာပြင်အောက်ကဒုက္ခမှုတွေကိုနှစ်နှစ်တိတိတိုင်းမှာဖြစ်ပါတယ်အခုချိန်မှာတော့ဒီဗီဒီယိုတို့ဘာလို့ပဲပို့လုံးရှိပါသေးတယ် insight ဆိုတဲ့အင်္ဂါကြိုးစင်းရင်မှာ heat flow ကြာ physical property ဒီရုပ်တဘာဝတွေလေးလာတဲ့စက်တီးလေးပါသွားပါတယ်အဲ့တော့အင်္ဂါကြိုးရဲ့မြေမျက်နှာပြင်ကိုအဲ့စက်ကတဖြည်းဖြည်းတူးသွားပါမယ်တခါတူးလို့ရှိရင်နှစ်ပေလောက်တူးတယ်။သူကတူလေးတစ်ခုနဲ့ရိုက်ရိုက်ပြီးတူးတဲ့အတွက်ဒီမြင်းမြင်းတစ်ပြင်တုံခါသွားတဲ့ဟာပေါ်မှာမူတည်ပြီးခုနစိုက်ဆမိုမီတာဆိုတဲ့မြင်းမြင်းတစ်ပြင်ပေါ်မှာတင်ထားတဲ့ဟာဒီတုံခါမှုပေါ်ကြည့်ပြီးရေကြီးအတွင်းထဲမှာဗာပစ္စည်းတွေနဲ့ဖွဲ့စည်းထားတယ်လေဆိုတဲ့ဟာကိုတနည်းတစ်လမ်းနဲ့ပြန်ပြီးတိုင်းမှာဖြစ်ပါတယ်။16ပေလောက်အထိကိုဒီအင်္ဂါကျိုးရဲ့အတွင်းဘူမိဗေဒတဘာဝကိုလေ့လာဖို့တိုင်းမှာဖြစ်ပါတယ်။
ဒေါက်တာပရိသတ်တင်းရဲ့ပြောချခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာခန္ဓာကိုဒီမှာပဲရန်နာလိုက်ကြရစေနောက်တစ်ပတ်မှပြန်ပြီးဆောင်ရအောင်နဲ့ကျွန်တော
်ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဉာဏ်ပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလေရှင်ဒီအစီအစဉ်ကိုအပတ်စဉ်တောက်ကြညတိုင်းမှာတင်ဆက်ပေးသလိုမနက်ဖြန်စနေမနက်ခင်းမှာလည်းတလဲပြန်ပြီးနားဆင်နိုင်ပါတယ်အစီအစဉ်လေးအဆုံးမသက်ခင်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လေးဦးကတလဲပြောပြပေးပါအောင်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့မဲဆွတ်စီအိုရေးမှူးဟောင်းပေါ်မနာဖော့ကိုခွန်ရှာမှုဗန်နားရေးလုပ်ငန်းတွေမှာမမှန်မကန်လုပ်မှုတွေနဲ့ထောင်ဒဏ်49လဆင်ကျစ်ချလိုက်ပါတယ်။ဆူဝါရှင်တွေကတော့နှစ်ရှည်ထောင်ဒဏ်တွေအပြစ်ပေးဖို့အတွက်ရှောက်လဲခဲ့ကြတာပါ။တရုတ်နိုင်ငံကောက်ကွန်ဌာနကဒီနေ့ထုတ်ပြန်လိုက်တဲ့ကိန်းဂဏန်းတွေအရပို့ကုန်သွင်းကုန်လုပ်ငန်းတွေဟာပြီးခဲ့တဲ့ဖေဖော်ဝါရီလထဲမှာမှန်းထားရတဲ့တည်ထောင်ချဆင်းသွားတာတွေ့ရပါတယ်။အမေရိကန်နဲ့ကုန်သွယ်မှုပမာဏဟာလည်းဇန်နဝါရီလထဲမှာတော့က 28.3 ဘီလီယံရှိခဲ့ရတာကနေပြီးခဲ့တဲ့လထဲမှာတော့ 14.8 ဘီလီယံထိလျော့နည်းသွားခဲ့တာပါ။တောင်ကိုရီးယားမှာဆူရဖော်တွင်ကြီးကျယ်အပြောင်းလဲလုပ်မဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်နေပြည်내ပေါင်းစည်းဝင်ကြီးကိုဒီနေ့ပဲသမ္မတမွန်ကြီးရင်ကအစ်ပြောင်းလဲခံရလိုက်ပါတယ်။ဒီပန်နဲ့နေပညာဝန်ကြီးဌာန၊ရင်ချင်းမှုဝန်ကြီးဌာန၊အားကစားနဲ့ခီးစွာလုပ်ငန်းဝန်ကြီးဌာန၊အသေးစားနဲ့အလတ်စားလုပ်ငန်းဝန်ကြီးဌာန၊ပြည်ရေးဝန်ကြီးဌာန၊ကုန်လန်းသက်ယူပို့ဆောင်ရေးဝန်ကြီးဌာနနဲ့ငါးဖက်လုပ်ငန်းဝန်ကြီးဌာနဝန်ကြီးတွေကိုလည်းပြောင်းလဲခံရခဲ့ပါတယ်။ဒီနေ့ကြောက်တဲ့ပြည်ဆိုင်အမျိုးသမီးများနဲ့ထိမ့်မဲ့ဖြစ်မြန်မာနိုင်ငံအပေါ်ဝင်ကဘာတော်မှာအမျိုးသမီးခွင့်ရရဖို့နဲ့အကာအကွယ်ပေးဖို့တောင်းဆိုရပါတယ်။ဒီပြည်တော်နဲ့ရန်ကုန်ပေါ်ဝင်မြန်မာနိုင်ငံကမြို့တော်များမှာအစိုးရကစီစဉ်ကျင်းပတဲ့ခန္ဓာတွေမှာတော့အမျိုးသမီးရဲ့ခွင့်ရနဲ့စွမ်းရည်မြင့်တေးဟောပြောပွဲတွေပြည်ပွဲခန္ဓာတွေပေါ်ဝင်ပါတယ်။အမျိုးသမီးခွင့်ရလှူရှားသူတွေကတော့မြန်မာနိုင်ငံမှာအမျိုးသမီးတွေပေါ်အကာအကွယ်တွေအားနည်းနေတာတွေထူးထူးဖြင့်လက်နက်ကန်ပြုတ်ခတ်တွေဖြစ်နေတဲ့ဒေသတွေမှာအမျိုးသမီးတွေပေါ်အကျဉ်းဖက်မှုတွေရင်ဆိုင်နေရတာတွေကိုလည်းအလေးထားပြောခဲ့ကြတာပါ။အာရှတရောနိုင်ငံတွေမှာလည်းအမျိုးသမီးခွင့်ရလှူရှားမှုတွေကိုတောင်းဆိုလှူရှားမှုတွေလုပ်ခဲ့ကြပါတယ်။
သတင်းကျဉ်းချုပ်ကိုကောင်လွေကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုက်ဆိုင်ရာအတန်ဖက်အင်ဂျင်နီယာကတော့ Peter Hanley ဖြစ်ပါတယ်ရှင်။ကျွန်မကဆုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိတစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင်။မနက်ပြန်မနက်ခင်းထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.